Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။အမေရိကန်ပြည်ထောင်စု Washington DC ကနေ2016 April 22ရက်တောက်ကြနေမနေ့ခင် VOA season တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိလိုင်းလိုမီတာ24 32နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီမနေ့ season မှုကတော့ကျမနန္ဒာချက်ပါရှင်
။မင်္ဂလာပါရှင်။ကျမကခင်မျိုးတက်ပါ။ဒီမနေ့ခင်သတင်းတွေကိုကိုရဲကောင်နဲ့အခုတူချိန်ညာပေးမှာပါ။American သမ္မတ Barack Obama ဟာ Britain ဝန်ကြီးချုပ် David Cameron နဲ့အကြမ်းဖက်မှုတိုက်ဖျက်ရေးဒုက္ခသည်အရေးနဲ့ကမ္ဘာစီးပွားရေးကိစ္စရပ်တွေကို London မှာဆွေးနွေးဖို့ရှိပါတယ်။ Russia ကနေနောက်ထပ်တပ်သားတွေနဲ့စစ်ပစ္စည်းတွေ Syria ဘက်ကိုပြန်ပြီးပို့နေတာတွေ့ရတယ်ဆိုတဲ့သတင်းကြောင့်စိတ်ပူတယ်လို့ American ကပြောပါတယ်။သမ္မတရုံးဝန်ကြီး John Sansu ကြီးက NLD အစိုးရတက်လက်ထံမှာဝန်ကြီးဌာနတွေ short term ပြင်ဆင်ဖွဲ့စည်းမဲ့ကိစ္စကိုလိုအပ်တဲ့အချိန်တည်းစောပြီးဆောင်ရွက်နိုင်တယ်လို့ပြောကြားလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမနန္ဒာ။
ဟုတ်ကဲ့ပါရှင်သတင်းတွေအပြီးသောတာရှင်တွေနားဆင်ကြရမှာကအရှိအလဲပိုင်းဒေတာတည်ငြိမ်ရေးအမေရိကန်သမ္မတဘရက်အိုဘားမားကဘာရီဂရီပြုခဲ့တယ်လဲဆိုတာနဲ့မြန်မာသတင်းဆောင်မတွေမှာတော့ NLD အစိုးရတပ်တန်းရပ်ပိုင်းတာရှိသေးပေမဲ့နိုင်ငံရေးအချင်းသားတော်တော်များများလွတ်မြောက်လာတဲ့အပေါ
် The NLD administration is going about the release of political prisoners. I think nobody expected them to move as fast as they have.
အခုလိုပြောကြားချက်တွေကိုလည်းမကြခင်မှာနားဆင်ရပါမယ်ဒီအကြောင်းတွေအပြင်ထိုင်းမြန်မာနယ်စပ်ကကုန်သွယ်ရေးမှာအရေးပါတဲ့ဂိတ်တချို့ကိုမြန်မာဘက်ကဘာကြောင့်ပိတ်လိုက်တာလဲဆိုတာနဲ့ရေခမ်းချောက်လာနေတဲ့အင်းလေးကန်ရဲ့အခြေအနေတွေကိုလည်းအခုမနက်မှာပြောပြသွားဖို့ရှိပါတယ်ရှင်ဒါတွေကိုမပြောခင်အခုရင်ဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုရဲကောင်ကကြေညာပေးပါမယ်ရှင်
American သမ္မတ Barack Obama ဟာ Britain ဝန်ကြီးချုပ် David Cameron နဲ့အကြမ်းဖက်မှုတိုက်ဖျက်ရေးဥရောပကဒုက္ခသည်အရေးနဲ့ကမ္ဘာစီးပွားရေးကိစ္စရပ်တွေဆွေးနွေးဖို့အတွက်အခုလန်ဒန်မှာရောက်ရှိနေပါတယ်။လန်ဒန်ကိုမလာခင် Saudi Arabia မှာကျင်းပတဲ့အာရဗ်ပင်လယ်ကွေ့နိုင်ငံများပူးပေါင်းဆောင်ရွက်ရေးကောင်စီ GCC ထိပ်သီးအစည်းအဝေးတက်ရောက်ခြင်းကသမ္မတ Obama က American နဲ့ပင်လယ်ကွေ့နိုင်ငံတွေရဲ့ခေါင်းဆောင်တွေဟာ IS စစ်သွေးကြွတွေကိုချိန်မုံဖို့နဲ့အရှိလေပိုင်းဒေသတည်ငြိမ်ရေးအတွက်ကြိုးပမ်းမှုမှာစီလုံးညီညွတ်မှုဆက်ပြီးရှိနေသေးပဲလို့ပြောပါတယ်။အကြမ်းဖက်ချိန်မုံရေးမှာအရေးပါတဲ့သတင်းအချက်အလက်တွေကိုဖလှယ်ကြပြီးလုံခြုံရေးဆိုင်ရာမှာပူးပေါင်းဆောင်ရွက်နေတယ်လို့လည်းပြောပါတယ်။ပင်လယ်ကွေ့ဒေသ GCC ခေါင်းဆောင်တွေကစီးရီးယားနဲ့အီရတ်မှာလူသားချင်းစာနာမှုတွေတုံ့ပြန်လှုပ်ဆောင်ရေးအပြင် IS တွေသိမ်းပိုက်ထားတဲ့အီရတ်ကမြို့ရွာတွေကိုပြန်သိမ်းပြီးတည်ငြိမ်အောင်လုပ်ပင်းရင်းနဲ့အီရတ်ကိုဆက်လက်ပံ့ပိုးတာလိုမျိုး American နဲ့ GCC ခေါင်းဆောင်တွေကြားရရှိခဲ့တဲ့ခြေပြန့်တဲ့သဘောတူညီမှုတွေအကြောင်းလဲသမ္မတ Obama ကပြောပါတယ်။ဒါအပြင်စီးရီးယားမှာနိုင်ငံရေးပြဿနာအဖြေရှာဖို့လိုအပ်နေတယ်လို့လည်း American နဲ့ GCC ခေါင်းဆောင်တွေကြားသဘောတူခဲ့ကြတာပါ။စီးရီးယားရဲ့ပြည်ရင်းစစ်အဆုံးသတ်ဖို့တခုတည်းသောနီလန်ဟာသမ္မတဘက်ရှယ်အယ်အာဆတ်ကိုဖေရှားပြီးဂျာဖြတ်အစိုးရတက်ကနေတဆင့်လှုပ်ဆောင်တာဖြစ်ကြောင်းသဘောတူခဲ့တယ်လို့လည်းပြောပါရယ်။ဒါပေမဲ့လည်းအမေရိကန်နဲ့ဒီခေါင်းဆောင်တွေကြားတင်းမာမှုဖြစ်စေခဲ့တဲ့တခုတည်းသောအကြောင်းအရာကအီရန်ဖြစ်နေပါရယ်
။ယီမန်နိုင်ငံငြိမ်းချမ်းရေးဆွေးနွေးပွဲတွေကြာတာပရင်းကကူဝိတ်နိုင်ငံမှာစတင်ကျင်းပနိုင်တာကိုအမေရိကန်ပြည်ထောင်စုကကြိုဆိုလိုက်ပါရယ်။အစိုးရထောက်ခံတဲ့အင်အားစုတွေဟာအပြစ်ခတ်ရက်စဲရေးသဘောတူညီချက်တွေကိုချိုးဖောက်တယ်လို့အတိုက်ခံတွေဘက်ကကိုယ်စားလှယ်တွေကပြောဆိုပြီးဆွေးနွေးပွဲကိုလာမတက်ဖဲနေခဲ့ကြတဲ့အတွက်နောက်နှေးကြံ့ကြာမှုတွေဖြစ်ခဲ့ပြီးမှအခုလိုပြန်လည်ကျင်းပနိုင်ခဲ့တာပါအမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရပုဂ္ဂိုလ်ဂျွန်ကာဘီကသက်ဆိုင်သူတွေအလုံးကူဝိတ်ကိုရောက်ရှိခဲ့ပြီးဆွေးနွေးမှုတွေစတင်ကြတော့မယ်လို့နားလည်ကြတဲ့အကြောင်းပြောကြားခဲ့ပါတယ်အမေရိကန်ပြည်အောင်စုအနေနဲ့ဒီဆွေးနွေးပွဲတွေဟာယီမန်နိုင်ငံအတွက်အလွန်ပဲအရေးကြီးတယ်လို့ဆက်လက်ယုံကြည်ထားပြီးသက်ဆိုင်သူတွေအနေနဲ့စည်ရေးပြိပခါတွေကိုချက်ချင်းရပ်တန့်နိုင်မှုယုံကြည်ချက်ရှိရှိနဲ့ပါဝင်ဆွေးနွေးကြဖို့နဲ့ငြိမ်းချမ်းရေးနဲ့နိုင်ငံရေးလုပ်ငန်းစဉ်တွေစီပြန်သွားကြဖို့တိုက်တွန်းတဲ့အကြောင်းဂျွန်ကာဘီကပြောပါရယ်ဆွေးနွေးညှိနှိုင်းမှုတွေကိုကူဝိတ်နိုင်ငံမှာကျင်းပနေပြီးပြီးခဲ့တဲ့တနင်္လာနေ့ကစတင်မှုစီစဉ်ထားခဲ့တာဖြစ်ပါတယ်ဟူတီသဘုံဖွဲ့ဝင်နေတဲ့သဘုံတွေကိုထောက်ခံတဲ့ယီမန်ခေါင်းဆောင်ဟောင်းအလီအဗ်ဒူလာဆလာတို့ဟာဗုဒ္ဓဟူးနေ့ကအပြစ်ခတ်ရက်စဲရေးသဘောတူညီချက်တွေကိုလေးစားလိုက်နာပါမယ်ဆိုတဲ့အာမခံချက်ရပြီးနောက်မှသာယီမန်နိုင်ငံကိုထွက်ခွာပြီးရောက်လာခဲ့ကြတာဖြစ်ပါတယ်
စီးရီးယားပြဿနာကိုငြိမ်းချမ်းစွာဖြေရှာဖို့အတွက်အကောင်းဆုံးနည်းလမ်းဟာအပြစ်ခံရစေးပဲဖြစ်တယ်လို့နေတိုးတပ်ဖွဲ့ကထိတ်တန့်အရာရှိကြီးကပြောဆိုနေချိန်မှာပဲရုရှားကနောက်ထပ်တပ်သားတွေနဲ့စစ်ပစ္စည်းတွေကိုစီးရီးယားဘက်ကိုပြန်ပြီးပို့နေတာတွေ့ရတယ်ဆိုတဲ့သတင်းတွေကြောင့်စိုးရိမ်စိတ်ပူကြောင်းအမေရိကန်ပြည်ထောင်စုကပြောပါတယ်ရုရှားဘက်ကစီးရီးယားကိုစစ်ပစ္စည်းတွေထပ်ပြီးပို့နေတာဒါမှမဟုတ်စစ်သားတွေကိုထပ်ပြီးပို့နေတာတွေဟာအပြုသဘောမဆောင်ဘူးလို့အမေရိကန်သမ္မတဘရက်အိုဘားမားရဲ့အမျိုးသားလုံခြုံရေးဆိုင်ရာလက်ထောက်ချမ်းပေးဘန်ရိုးစ်ကပြောပါတယ်တန်တမန်နီလန်နဲ့ပန်ပိုးရီကိုဦးစားပေးပြီးလှုပ်ဆောင်တာအကောင်းဆုံးဖြစ်မယ်လို့ယုံကြည်ကြောင်းလည်းပြောပါရယ်။စီးရီးယားသမ္မတဘက်ရှယ်အယ်အာဆတ်ကိုသစ္စာခံတဲ့တပ်တွေက နောက်ထပ်ထိုးစစ်တွေမဆင်ခင်မှာရုရှားကစီးရီးယားမြောက်ပိုင်းမှာအချက်ကျကြတဲ့အလက်ပေါ်မြို့တော်ဝိုက်တုတ်တက်တွေကိုတဖြည်းဖြည်းတိုးပြီးချနေတယ်လို့အမေရိကန်ကာကွယ်ရေးနဲ့ထောက်လှမ်းရရှိတွေကပြောပါတယ်။ဒီသတင်းပတ်အစောပိုင်းမှာသမ္မတအိုဘားမားကရုရှားသမ္မတဗလာဒီမီယာပူတင်ကိုတယ်လီဖုန်းနဲ့ဆက်သွယ်ပြောကြားတော့ကစီးရီးယားကတိုက်ပွဲတွေရပ်ဆဲစေဖို့သဘောတူညီမှုယူခဲ့ခြင်းတော့ကပေးခဲ့တဲ့ကတိတွေအတိုင်းအဖွဲ့အစည်းအလုံးကလိုက်နာဖို့အရေးကြီးတယ်လို့အလေးထားပြောကြားခဲ့ပါတယ်။ရုရှားကမတ်လတည်းမှာတုတ်တက်ဖွဲ့တွေကဒစိတပန်းကိုရုတ်သိမ်းခဲ့ကြောင်းကြေညာပါတယ်။ဒါပေမဲ့လည်းစီးရီးယားသမ္မတဘရှာအယ်အက်ဆတ်ကိုပံ့ပိုးပေးဖို့အတွက်ရုရှားတပ်တွေအတော်များများရှိနေစေဆဲပဲလို့နေတိုအကြီးအကဲယန်စတိုတန်ဘတ်ကပြောပါတယ်
။အမေရိကန်ပေါ့ပ်ဂီတာအကျယ်ဝင်ပရင်စ်ဟာအသက်58နှစ်အရွယ်မှာကွယ်လွန်သွားခဲ့ပါတယ်။မင်းနီဆိုတာပြည်နယ်ကမင်းနီယာနာပိုလစ်မြို့အပြင်ဘက်ကသူ့ရဲ့နေအိမ်မှာရဲတပ်ဖွဲ့ဝင်တွေကလိုင်းအစစ်ဆေးကြီးစုခဲ့ပြီးတဲ့နောက်အစိုးရကြီးရဲ့အစိုးရကြီးကွယ်လွန်တဲ့သတင်းစိုးကိုသူ့ရဲ့ပြန်ကြားရေးတာဝန်ခံကအတည်ပြုပေးခဲ့တာဖြစ်ပါတယ်။ Prince ကိုပြီးခဲ့တဲ့အပတ်ကပဲဆေးရုံတင်ခဲ့ရပါသေးတယ်။အဲ့ဒီအချိန်ကသူ့ရဲ့ကျန်းမာရေးအခြေအနေနဲ့ပတ်သက်လို့အသေးစိတ်ထုတ်ပြန်ခဲ့တာမရှိပါဘူး။ Prince ဟာ1988ခုနှစ်က For You လို့ခေါ်တဲ့သူ့ရဲ့ပထမဆုံး Debut Album ကိုအသက်19နှစ်အရွယ်မှာစတင်ထုတ်ဝေခဲ့တာဖြစ်ပါတယ်။ Prince ဟာ Purple Rain လို့ခေါ်တဲ့သင်းအတွက်အကောင်းဆုံးမူရင်းတေးသင်း Oscar ဆုနဲ့ Grammy ဆု9ဆုရခဲ့ပြီးကမ္ဘာတစ်ဝှမ်းမှာတေးသင်း Album ပေါင်းအချက်အကျအသန်း100ကျော်အထိရောင်းချရခဲ့တာဖြစ်ပါတယ်။
ဒီရေဗီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီလိုအမေရိကန်တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။သမ္မတရုံးဝန်ကြီးဂျွန်ဆန်းဆူဂျီက NLD အစိုးရတဲ့လက်ထက်မှာဝန်ကြီးဌာနတွေကိုရှော့ချပြီးပြင်ဆင်ဖွဲ့စည်းမဲ့ကိစ္စကိုလိုအပ်တဲ့အချိန်တက်စောပြီးဆောင်ရွက်နိုင်ကြောင်းမနေ့ကအစိုးရအဖွဲ့ဝင်ဝန်ကြီးတွေနဲ့တွေ့ဆုံပွဲမှာပြောကြားလိုက်ပါတယ်။အရင်ဝန်ကြီးဌာနပေါင်း30ကျော်အစား21ခုဖြစ်နေပြန်လည်ပြင်ဆင်ဖွဲ့စည်းရမှာတစ်လနှစ်လလောက်ကြာနေတယ်လို့ခန့်မှန်းပေမဲ့အခုဒီတဲ့အချိန်စောဖွဲ့စည်းနိုင်မှာဖြစ်ကြောင်းနဲ့ဝန်ကြီးဌာနတွေအနေနဲ့လုပ်ငန်းတွေကိုမြန်မြန်ဆန်ဆန်ဆောင်ရွက်သွားမှာဖြစ်တယ်လို့ဂျွန်ဆန်းဆူဂျီကပြောပါတယ်။NLD အစိုးရတက်လက်ထက်မှာရှိမဲ့ဝန်ကြီးဌာနတွေကတော့သမ္မတရုံးဝန်ကြီးဌာနလျှက်စစ်နယ်စွန့်အင်ပညာရေးတာဝန်ရေးနဲ့ယဉ်ကျေးမှုစိုက်ပျိုးရေးမွေးမြူရေးနဲ့ဆင်မြောင်းဝန်ကြီးဌာနပို့ဆောင်ရေးနဲ့ဆက်သွယ်ရေးအလုပ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနစီမံကိန်းနဲ့ဗန္ဒာရေးတိုင်းရင်းသားရေးရာတင်ရန်စာတနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနကျန်းမာရေးဝန်ကြီးဌာနတို့ဖြစ်ပါတယ်အခုလိုဝန်ကြီးဌာနတွေကိုရှော့ချပြီးဝန်ကြီးအရေးအတွက်လည်းညှော်နှဲသွားတဲ့အတွက် NLD အစိုးရ၅နှစ်တက်တန်းတွင်နိုင်ငံတော်အသုံးစီတန်ပေါင်း9000လောက်ကိုချွေတာနိုင်မယ်လို့လည်းသမ္မတဦးထင်ကျော်ကလွှတ်တော်မှာပြောပါတယ်။အခုလိုဝန်ကြီးဌာနတွေကိုအချိန်တိုတွင်ဖွဲ့စည်းလိုက်တဲ့အတွက်နောက်ပိုင်းပြင်ဆင်စရာတွေရှိလာနိုင်ကြောင်းနဲ့လက်တွေ့လုပ်ကြည့်တဲ့အခါမှာအပိုလိုတွေကိုသိလာမှာဖြစ်ကြောင်းလည်းဒေါန်ဆန်းစုကြီးကမနေ့ကအစည်းအဝေးမှာသတိပေးပြောဆိုခဲ့ပါတယ်။ဒါပေမဲ့ဒုဝန်ကြီးနေရာတွေရှိမရှိဆိုတာကိုတော့မသိရသေးပါဘူး။သမ္မတရုံးဝန်ကြီးပြည်နိုင်ငံခြားရေးဝန်ကြီးဖြစ်တဲ့တာဝန်ယူထားတဲ့ဒေါန်ဆန်းစုကြည်ဟာဒီကနေ့နေ့လယ်ပိုင်းမှာပြည်ရင်းပြည်ပအခြေစိုက်တန်တမာတွေနဲ့တွေ့ဆုံပြီးမြန်မာနိုင်ငံရဲ့နိုင်ငံခြားရေးမူဝါဒကိုရှင်းလင်းပြောကြားမှာလည်းဖြစ်ပါတယ်
။ပါကစ္စတန်နိုင်ငံရဲ့အရှိန်ဝါကြီးရဲ့စစ်တပ်ကောင်းဆောင်ဗိုလ်ချုပ်ကြီးရဟီရှရက်ဖ်ဟာထိပ်ပိုင်းအရာရှိတစုကိုအကျင့်ပြတ်ချစားမှုဆွဲချက်နဲ့ယာယီကနေထုတ်ပယ်ခဲ့ပါတယ်။ယာယီကနေထုတ်ပယ်ခံလိုက်ရတဲ့အထက်မှာဒုတိယဗိုလ်ချုပ်ကြီးတဦး၊ဗိုလ်ချုပ်တဦး၊ဗိုလ်မှူးချုပ်၃ဦးနဲ့ဗိုလ်မှူးကြီးတဦးတို့ပါဝင်ပြီးတစ်နှစ်တာတက်တွင်စစ်တက်တွင်စုံစမ်းစစ်ဆေးမှုတွေလုပ်ခဲ့ပြီးတဲ့နောက်သူတို့ဟာလက်ယူခဲ့တဲ့အတွက်အပြစ်ရှိကြောင်းတွေ့ရှိခဲ့တာလို့စစ်တက်ထဲကသတင်းရင်းမြစ်တွေက VOA ကိုအတည်ပြုပြောကြားခဲ့ပါတယ်။ယာဒူကထုတ်ပယ်ခံရတဲ့အရာရှိတွေအားလုံးဟာပါကစ္စတန်အနောက်တောင်ပိုင်းဘလူးချစ်စတန်ပြည်နယ်မှာအခြေစိုက်တဲ့အရန်နေသားဆောင်တပ်ဖွဲ့မှတာဝန်ထမ်းဆောင်နေကြတာဖြစ်ပါတယ်။ယာဒူကနေအထုတ်ခံရတဲ့စစ်တက်အရာရှိ12ဦးထိရှိခဲ့တယ်လို့ဒေသခံမီဒီယာတွေကရေးသားပြီးဒါဟာပါကစ္စတန်စစ်တက်ရဲ့တမိုင်းမှာမကြုံဘူးတဲ့လောက်ရဖြစ်တယ်လို့ရေးသားဖော်ပြကြပါတယ်။ဗိုလ်ချုပ်ကြီးရှရက်ဖ်ဟာပါကစ္စတန်နိုင်ငံထဲမှာလှုပ်ရှားနေတဲ့အစွန်းရောက်တဲ့အကြမ်းဖက်တိုက်ပွဲတွေကိုအစီအရေးတိုက်ခိုက်မှုတွေထိထိရောက်လုပ်ခဲ့လို့ပြည်ရဲမှရောပြည်ပမှပါချီးကျူးခံနေရသူဖြစ်ပါတယ်။မကြသေးတဲ့ခင်ကပနားမနိုင်ငံအခြေစိုက်ဥပဒေလုပ်ငန်းကနေပေါက်ကြားခဲ့တဲ့စာရွက်စာတမ်းတွေအရသူ့ရဲ့သားသမီးတွေဟာပြည်ပမှကုမ္ပဏီအမြောက်များပိုင်ဆိုင်ထားကြောင်းဖော်ပြခဲ့တဲ့ပြီးတဲ့နောက်သူ့ကိုယာယီကနေနှုတ်ထွက်ပေးဖို့ဖိအားပေးမှုတွေများပြားလာချိန်မှာအခုလိုရာရှိတွေကိုထုတ်ပယ်တဲ့သတင်းပေါ်ထွက်လာတာဖြစ်ပါတယ်။
ဥရောပသမဂ္ဂကနဲ့ဗြိတိန်နိုင်ငံခွဲထွက်မထွက်ပြည်လုံးချုပ်ဆန္ဒခံရေးပွဲကိုဇူလိုင်23ရက်နေ့ကျင်းပမှာနဲ့ပတ်သက်ပြီးအိန္ဒိယကုမ္ပဏီကြီးတစ်ခုဖြစ်တဲ့ Orient Craft ကတိတ်ကိုစိုးရင်ကြောင်းပြောကြားပါတယ်။ ဒီကုမ္ပဏီကဗြိတိန်နိုင်ငံက Marks and Spencer လို့နာမည်ကျော်လက်လီရောင်းဆန်တွေကိုပစ္စည်းတင်ပို့နေတာဖြစ်ပြီးသူ့ကုမ္ပဏီရဲ့ပုံကုန်ပစ္စည်းအလုံး3ပုံတစ်ပုံလောက်ဟာဗြိတိန်နဲ့ဥရောပနိုင်ငံတွေစီတင်ပို့နေတာဖြစ်ပါတယ်။အလားတူတခြားအိန္ဒိယကုမ္ပဏီအများပြားကလည်းဒီဆန္ဒမဲခံရေးပွဲအပေါ်မှာစိုးရိမ်ကြောင်းပြောပါတယ်။ကျန်ဥရောပနိုင်ငံတွေနဲ့ရှင်တော့ဗြိတိန်နိုင်ငံတနိုင်ငံတည်းရဲ့ဈေးကွက်ဟာတိတ်သိမ်းနေတယ်လို့ကုမ္ပဏီဥက္ကဋ္ဌကပြောပေမဲ့သူတို့အတွက်ဗြိတိန်ဈေးကွက်ဟာတေချာပေါက်ကြဆင်းသွားမှာဖြစ်ပြီးသူတို့မိတ်ဆွေတွေလည်းပြတ်နိုင်တာမို့တိတ်ဆိုးနေတယ်လို့ပြောပါတယ်
။ကမ္ဘာကောင်းဆောင်တွေဟာယာတိဥရုပြောင်းလဲမှုရဲ့တက်ရောက်မှုတွေကိုအချိန်နှေးသွားအောင်လုပ်ဖို့နဲ့ယာတိဥရုပြောင်းလဲမှုကြောင့်ထိခိုက်မှုတွေကိုကုစားဖို့အတွက်သမိုင်းဝင်လှုပ်ဆောင်ချက်ကိုတောက်ကြနေမှာကုလသမဂ္ဂမှာစတင်လှုပ်ဆောင်တော့မှာဖြစ်ပါတယ်။သမရနဲ့ဝန်ကြီးချုပ်ပေါင်း60ကျော်နဲ့အခြားနိုင်ငံပေါင်း130ကျော်ကထိပ်ပိုင်းအရာရှိဒါဇင်ပေါင်းများစွာဟာနယူးယောက်မြို့မှာလာရောက်စုဝေးပြီးပြီးခဲ့တဲ့ဒီဇင်ဘာလကပဲရစ်မြို့ညီလာခံမှာရခဲ့တဲ့ယာတိဥရုပြောင်းလဲမှုသဘောတူညီချက်ကိုလက်မှတ်ရေးထိုးကြမှာဖြစ်ပါတယ်။
Direct from Washington, the voice of America, VOA.
သတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုရဲကောင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။အခုသတင်းဆောင်မတွေကိုဆက်ပါမယ်။အရင်ဆုံးတော့သမရဥပမာရဲ့အရှိအလဲပိုင်းဒေတာခီးစဉ်နဲ့ဆက်ပါမယ်ရှင်။ပင်လယ်ကွေ့နိုင်ငံတွေနဲ့သဘောထားကွဲလွဲမှုတွေရှိနေပေမဲ့စူပူမှုတွေရှိနေတဲ့အရှိအလဲပိုင်းဒေတာတည်ငြိမ်ရေးအတွက်ကိုတော့ပူးပေါင်းဆောင်ရွက်သွားမယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကပြောကြားလိုက်ပါတယ်။ဒေတာလုံခြုံရေးအတွက်အမေရိကန်ပြည်ထောင်စုကတာဝန်ယူတယ်လို့လည်း GCC လို့ခေါ်တဲ့ပင်လယ်ကွေ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ဝင်နိုင်ငံတွေကိုအခိုင်အမာပြောကြားလိုက်တယ်လို့လည်း Saudi Arabia နိုင်ငံ Riyadh မြို့တော်ကနေ VOA သတင်းတောက် Mary Ellis Selina ကသတင်းပို့ပို့ထားတာကိုဦးကျော်စန်းသားဆက်ပြီးတော့ပြောပြပေးပါမယ်ရှင်။
တရကြာရီယတ်ထိပ်ပြီးဆွေးနွေးပွဲအပြီးအမေရိကန်ပြည်ထောင်စုနဲ့ပင်လယ်ကွေ့ပူးပေါင်းဆောင်ရွက်ရေး GCC အဖွဲ့ဝင်တွေဒေသတွင်းအကြတဲ့တွေအတွက်ပူးပေါင်းဆောင်ရွက်ဖို့သဘောတူလိုက်ကြတယ်လို့အမေရိကန်သမ္မတဥပမာကဆိုပါတယ
်။ I reaffirmed the policy of the United States to use all elements of our power to secure our core interests in the Gulf region.
ပင်လယ်ကွေ့ဒေသကကျွန်တော်တို့အကျိုးစီးပွားလုံခြုံရေးမိတ်ဆွေနိုင်ငံတွေကိုပြင်ပကျူးကျော်မှုကကာကွယ်ရေးအတွက်အမေရိကန်ပြည်ထောင်စုအနေနဲ့အင်အားကုန်သုံးသွားမှာဖြစ်ပါတယ်။ရှိဆက်ဘလို့ဆောင်ရွက်မယ်ဆိုတာလဲကျွန်တော်တို့သဘောတူညီကြပါတယ
်ပြူကွဲနေတဲ့ဒီဒေသကိုတည်ငြိမ်အောင်လုပ်မဲ့ကိစ္စတွေလဲဆွေးနွေးခဲ့ကြတာပါ IS နဲ့ Al-Qaeda ကိုချေမှုန်းရေးပြည်မနိုင်ငံကဟူသီသဘုံတွေကိုထောက်ခံနေတဲ့အီရန်ရဲ့လုပ်ရက်တွေကိုလဲဆွေးနွေးခဲ့ကြပါတယ်အမေရိကန်ပြည်ထောင်စုက Al-Qaeda နဲ့ IS တို့ဟာအဓိကအန္တရာယ်လို့ယူဆပေမဲ့ Saudi Arabia ကတော့အီရန်ဟာအဓိကပြဿနာဖြစ်ယူဆတယ်လို့မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးအဖွဲ့က Anthony Goldsman ကဆိုပါတယ်
One of the problems you really have is here the fact that the US perceptions and priorities which are perfectly natural given our national interests simply don't
ဒါနာတခုကအမေရိကန်ရဲ့ယူဆချက်တွေဦးစားပေးမှုတွေဟာကျွန်တော်တို့ဘက်ကကြည့်ရင်တော့လုံးဝသဘာဝကျပါတယ်။ဒါပေမဲ့ဒေတာရင်းနိုင်ငံတွေရဲ့အမြင်တွေအကျိုးစီးပွားတွေနဲ့အမြင်ထက်တူမကျပါဘူး
။အမေရိကန်ကပြုလုပ်ခဲ့တဲ့နျူကလ িয়ার သဘောတူညီမှုကိစ္စအပါအဝင်အီရန်နိုင်ငံနဲ့ပတ်သက်ပြီးအဓိကကွဲလွဲမှုတွေရှိနေပါတယ်။သမ္မတဥပမာကဒီကိစ္စဟာသဘောတူညီပြီးသားဖြစ်တယ်လို့အခုလိုပြောပါတယ
် The issue is not the need for shared cooperation to deter against Iranian provocations on that we're all agreed I think that there has been concern even when we were working on the Iran nuclear deal that if we
ဒါကကျွန်တော်တို့သဘောတူထားတဲ့အီရန်ရဲ့ရန်စမှုကိုဟန်တားဖို့ပူးပေါင်းဆောင်ရွက်ရမယ်ဆိုတဲ့ကိစ္စမဟုတ်ပါဘူး။ဒီအတွက်ကျွန်တော်တို့အားလုံးသဘောတူညီပြီးသားပါ။အီရန်နဲ့နျူကလ িয়ার သဘောတူညီမှုကိစ္စဆွေးနွေးကြစဉ်ကလေးကအီရန်ဟာဒီသဘောတူညီချက်ကြောင့်ပိုအားတက်သွားပြီးရန်ဆောင်မှုတွေပိုလုံလာလိမ့်မလားဆိုတာကိုကျွန်တော်တို့တွက်ခဲ့ကြပြီးသားပါ
။ဒါပေမဲ့ကွဲလွဲမှုကိုနှစ်ဖက်စလုံးကခပ်ပေါ်ပေါ်ထားပြီး Sorry being Salman ကဒီဆွေးနွေးပွဲဟာအပြုသဘောဆောင်ပြီးအကျိုးရှိတယ်လို့ပြောကြပါတယ်။IS နဲ့ Al-Qaeda တိုက်ခိုက်ရေးအတွက်ပူလုပ်ဖို့လိုအပ်တယ်လို့လည်းသဘောတူညီကြပြီးအထူးတပ်ဖွဲ့တွေပေါ်ဆောင်နိုင်ရေးအတွက် American ပြည်ထောင်စုကပုံမှုကူညီသွားမယ်လို့လည်းသမ္မတကပြောပါတယ်။ဒါပေမဲ့လည်းပဋိပက္ခတွေအကွဲအပြဲတွေရှိနေစေဒီဒေသတည်ငြိမ်ရေးအတွက်စစ်မှန်တဲ့လမ်းစဉ်တရားကိုမချမှတ်နိုင်ပဲဒီထိပ်သီးဆွေးနွေးပွဲပြီးဆုံးသွားတာဖြစ်ပါရခင်ဗျာ။
ဦးကျော်စန်သာပြောပြခဲ့တာဖြစ်ပါတယ်ရှင်။မကြခင်မှာတော့မြန်မာသတင်းဆောင်မတွေကိုဆက်လက်တင်ဆက်သွားပါမယ်။
လက်ရှိဆိုရတော်ဝင်ရှိသူတွေရဲ့နှစ်တိကုစုတောင်းမင်ဦးနဲ့မှာငញ្ញရေးကိစ္စကိုအလေးထားထည့်ပြောသွားကြပါတယ်။ဒါပေမဲ့လည်းလူမျိုးစုလက်နက်ကိုင်အဖွဲ့တွေနဲ့ဆူရစစ်တပ်ကြားတိုက်ပွဲဖြစ်တဲ့အတန်းတွေကြားနေရဆဲပါ။ဆူရသည့်လက်ထက်ငញ្ញရေးဖော်ဆောင်နိုင်ရေးအလားအလာပေါ်ကျွန်တော်တို့သောတာရှင်တွေဘယ်လိုများမြင်ကြပါသလဲ။ဒီအစိုးရအနေနဲ့ငញ្ញရေးဖော်ဆောင်ရေး အောင်အောင်မြင်မြင်လုံနိုင်အောင်ဘာတွေလုပ်သင့်တယ်လို့အကြံပေးချင်ပါတယ်လေအခုလာမယ့်စနေညဒရိုက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1-239-382-999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါခင်ဗျာ
သောရရှင်တွင်နေနဲ့စနေနေ့ည9:00အစီအစဉ်မတိုင်ခင်ချိန်မီဆက်သွယ်ပြီးပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုထပ်မံဖိတ်ခေါ်ပါရစေ။အခုမြန်မာသတင်းဆောင်မတွေကိုဆက်ပါမယ်။မြန်မာနိုင်ငံမှာဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ရဲသားအစိုးရတည်တက်လာပြီးတဲ့နောက်ရပ်ပိုင်းအတွင်းမှာပဲတိုးတက်မှုတွေတွေ့ရတယ်လို့နိုင်ငံတကာငြိမ်းချမ်းရေးဆိုင်ရာအမေရိကန်အခြေစိုက် Carnegie Endowment အဖွဲ့ရဲ့သုတေသီတွေကပြောပါရစေ။မြန်မာနိုင်ငံလူ့ခွင့်ရေးမှာအများလက်ညှိုးထိုးစရာဖြစ်နေတဲ့နိုင်ငံရေးကျင်းသားတွေနဲ့ပတ်သက်ပြီးသူတို့ကိုလွှတ်ပေးမယ်ဆိုတာသိနေပေမဲ့အခုလောက်မြန်မြန်လွတ်မြောက်လာလိမ့်မယ်လို့ဘယ်သူမှထင်မထားကြဘူးလို့ဆိုပါတယ်ဒီကိစ္စမှာမမျှော်လင့်ပဲစစ်တပ်ဘက်ကပူးပေါင်းဆောင်ရွက်တာကိုတွေ့ရတဲ့အတွက်မြမအနာဂတ်နဲ့ပတ်သက်ပြီးအားတက်မိတယ်လို့လည်းသူကပြောပါတယ်အသေးစိတ်ကိုတော့ဆက်သွယ်မေးမြန်းထားတဲ့ဒေါက်ခင်မျိုးသက်ကပြောပြပါမယ်ရှင
်မြန်မာနိုင်ငံမှာ April 1ရက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီအစိုးရတက်လာခဲ့ပြီးတဲ့နောက်ပိုင်းတွေ့ရတဲ့အဓိကတိုးတက်မှုဟာနိုင်ငံရေးကျင်းသားတွေလွတ်မြောက်ရေးကိုပထမဆုံးစပြီးလှုပ်ဆောင်ခဲ့တာလို့ Carnegie Endowment အဖွဲ့ကအာရှရေးရာသုတေသီ Vikram Nehru ကပြောပါတယ်
။ Well it is and it's impressive to see how fast the NLD administration is going about
NLD အစိုးရအနေနဲ့နိုင်ငံရေးကျင်းသားတွေကိုအချိန်တိုအတွင်းမှာဒီလောက်မြန်မြန်လှုပ်ပေးခဲ့တာကစိတ်ကိုအထင်ကြီးစရာကောင်းပါတယ်။ဒီလောက်မြန်မြန်လွတ်လာမယ်လို့ဘယ်သူမှမထင်ထားပါဘူး။ဧပြီလ9ရက်နေ့ကစပြီး133ယောက်လွှတ်ပေးတယ်မကြာခင်မှာပဲ73ယောက်ထပ်ပြီးလွှတ်ပေးတယ်အခုလည်းနောက်ထပ်လွှတ်ပေးဖို့ကြိုးစားနေတာတွေ့ရပြီးကျန်တဲ့နိုင်ငံရေးအကျဉ်းသားတွေကငြိမ်းချမ်းစွာဆန္ဒပြသူတွေမြေယာအသင်းခံဖို့ဆန္ဒထုတ်ဖို့သူတွေအတွက်ပါလုပ်နေတာမို့အခုလောက်မြန်မြန်လုပ်နေတာအတွက်စိတ်အားတက်ဖို့ကောင်းပါတယ
်ဒေါန်ဆန်းစုကြည်နိုင်ငံတော်၏အတိုင်ပင်ခံယာရုကိုစတင်ယူလိုက်ချိန်မှာပထမဆုံးကြေညာချက်ထုတ်ပြန်ပြီးနိုင်ငံရေးအကျဉ်းသားတွေနိုင်ငံရေးတက်ကြွလှုပ်ရှားသူတွေနဲ့နိုင်ငံရေးနဲ့ဆက်နွယ်ပြီးအမှုရင်ဆိုင်နေရတဲ့ကျောင်းသားကျောင်းသူတွေအများဆုံးပြန်လည်လွတ်မြောက်ရေးအတွက်အစွမ်းကုန်ကြိုးပမ်းသွားမယ်လို့ပြောဆိုလိုက်ပြီးချက်ချင်းပဲအရေးယူဆောင်ရွက်ခဲ့တာပါဒါအပြင်လက်ကျန်နိုင်ငံချင်းသားအလုံးရဲ့အမှုတွေအလုံးကိုအပိသက်ရုပ်သိမ်းနိုင်ဖို့အတွက်ပြည်ထောင်စုဝန်ကြီးဌာနကစတင်စီစဉ်နေပြီးလွှတ်ပေးဖို့အတွက်စီစဉ်နေသူ200လောက်ရှိတယ်လို့တမရယုံဝန်ကြီးဌာနကပြောပါတယ်အချင်းချာနေရာကနေလွတ်မြောက်လာတဲ့တက်ချွာလှုပ်ရှားသူတွေရဲ့အမှုတွေကိုတရားလိုဖြစ်နဲ့တရားဆွဲဆိုထားတဲ့ရဲတပ်ဖွဲ့တွေကရုပ်သိမ်းပေးခဲ့တဲ့အပြင်အခုလိုပြည်ထောင်စုဝန်ကြီးဌာနရဲ့ပူးပေါင်းဆောင်ရွက်မှုကြောင့်မြန်မာနိုင်ငံရဲ့ဒီမိုကရေစီအနာဂတ်အတွက်အားတက်မိတယ်လို့ပြောပါတယ်
။ Also quite encouraging is that it's the Myanmar police who will eventually drop the charges.
ဟာတကယ်အားတက်ဖို့ကောင်းတဲ့ကိစ္စပါ။မြန်မာရဲတပ်ဖွဲ့ကနေဒီအကျဉ်းသားတွေအခုကိုပြန်လည်ရုပ်သိမ်းပေးခဲ့ပါတယ်။ဒီအချက်ကဘာကိုပြတ်တယ်လဲဆိုတော့ရဲတပ်ဖွဲ့ကိုကွတ်ကဲတဲ့ပြည်ထောင်စုဝန်ကြီးဌာနကိုကင်တွယ်သူဒုတိယဗိုလ်ချုပ်ကြီးကျော်စွေကစစ်တပ်ကခံထားတဲ့သူပါ။သူကအစိုးရအဖွဲ့နဲ့ပူးပေါင်းဆောင်ရွက်ခဲ့တာဖြစ်ပါတယ်။ဒါသိကိုအားတက်စရာကောင်းတဲ့လက္ခဏာပါ
။မြန်မာနိုင်ငံမှာအရင်အစိုးရကတိုင်းဒေသလက်နက်ကိုင်အဖွဲ့တချို့နဲ့အပြည့်အဝစာချုပ်ကိုချုပ်ဆိုနိုင်ခဲ့ပေမဲ့အခုထိတိုင်းဒေသလက်နက်ကိုင်အဖွဲ့တချို့နဲ့တိုက်ပွဲတွေဆက်ပြီးဖြစ်ပွားနေစေပါ။ဒီအချိန်မှာဒေါန်ဆန်းစုကြည်ကတချို့တိုင်းဒေသတွေအတွက်ကိုယ်ပိုင်အုပ်ချုပ်ရေးပေးမယ်လို့ပြောဆိုမှုတွေနဲ့ပတ်သက်ပြီး Mr. Nehru ရဲ့အမြင်ကိုကြည့်ရအောင်ပါ
Well it's a positive statement but so far it hasn't really been translated into action with respect
ဟာကြီးညာချက်ပဲရှိပါသေးတယ်အခုထိတော့လက်တွေ့ဘာမှဆောင်ရွက်တာမရှိသေးပါဘူးအဲ့ဒါအတွက်ငင်းညာရေးလုပ်ငန်းစဉ်တွေအပြစ်ခတ်ရဆေးရေးအတွက်ဆွေးနွေးမှုတွေပန်ကြားမှုတွေမတွေ့ရသေးပါဘူးဒါဟာစုစိတ်ထားခံယူထားမှုကိုပြောတာမျိုးဖြစ်ကောင်းပါတယ်ဒါဟာမှန်ကန်တဲ့ပြောကြားမှုပါအခုချိန်မှာငင်းညာရေးလုပ်ငန်းစဉ်ကရပ်ဆိုင်းနေတာမို့ဒါကိုပြန်ပြီးရှင်းသင်အောင်လုပ်ပေးရမှာပါအ
ုပ်ချုပ်ရေးပိုင်းနဲ့လွှတ်တော်မှာတိုင်းရင်းသားတွေကိုထိတ်တန့်နေရတွေပေးပြီးကင်တွင်နေတာမို့ရှေ့လှုပ်ဆောင်မှုတွေဟာစိတ်ဝင်စားစရာဖြစ်နေတယ်လို့လည်းပြောပါတယ်ဒါအပြင်ပြည်ရင်းမှာရိုက်ခတ်မှုရှိနေတဲ့ရိုဟင်ဂျာအရေးနဲ့ပတ်သက်လို့တော့အခုထိဘာမှဓာတ်ရိုက်ပြောဆိုတာမျိုးမရှိသေးဘူးလို့ပြောပါတယ်မြန်မာနိုင်ငံကိုစစ်မှန်တဲ့ဒီမိုကရေစီနိုင်ငံဖြစ်နေပြောင်းလဲနိုင်မှုအတွက်လက်ရှိဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ရမယ်လို့ဒေါန်ဆန်းစုကြည်ကယုံကြည်ထားတာပါမြန်မာနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုပြုပြင်မယ်လို့ပြောရတဲ့ပတ်သက်ပြီး Mr. Nehru က
Well obviously she means two things the first is to remove article 59
သူစုလို့ဂျင်နာနဲ့ပတ်သက်ပြီးနှစ်ခုတွေ့ရပါတယ်ပထမတစ်ချက်ကသူ့ကိုသမ္မတမဖြစ်အောင်တားဆီးထားတဲ့ပုံမှန်59ဆက်လုံးကိုဖယ်ရှားဖို့ပါနောက်တစ်ခုကဖွဲ့စည်းပုံအခြေခံဥပဒေထဲမှာအထက်လွှတ်တော်အလွှတ်တော်နေရာ25နေရာကိုစစ်တပ်ကယူထားတဲ့အတွက်ရှော့ချဖို့ပါ။ဒါဟာမဖြစ်နိုင်တာကိုတွေ့လာတဲ့အခါမှာတော့သူကဒါကိုစိတ်မပြောတော့ပဲ NLD အစိုးရအနာလွှဲပြောင်းရယူရေးကိုအာရုံစိုက်ခဲ့ပါတယ်။ရ ဧပြီလ၁ရက်နေ့ NLD အစိုးရတက်လာတဲ့အခါမှာဒီကိစ္စကိုလုံးဝဘေးဖယ်ထားလိုက်ပြီးအရသာအစိုးရဥဆောင်နေရဲဆိုတာရှင်းရှင်းလင်းလင်းပြသခဲ့ပါတယ်။ဒါကြောင့်ရှေ့ဆက်ဘယ်လိုစခန်းသွားမယ်ဆိုတော့စောင့်ကြည့်ရမှာပါ။အခုထိတော့သူရဲ့လှုပ်ရှားမှုကမြန်ဆန်လှတယ်လို့ရှေ့ဆက်သွားနေပါတယ်။မျောလင့်မထားပဲစိတ်ကိုလှင်းမြန်နေပါတယ်။
မြန်မာနိုင်ငံမှာဒီမိုကရေစီနိမကျတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြဿနာနဲ့တိုင်းရင်းသားပြဿနာတွေအပြင်အရေးအကြီးဆုံးကစီးပွားရေးတိုးတက်ဖို့အတွက်လှုပ်ဆောင်ရမှာမို့ဒီစီးပွားရေးကဏ္ဍကိုဘယ်လိုကင်တွယ်မယ်ဆိုတာကိုလည်းစောင့်ကြည့်ရမှာဖြစ်ပါတယ်လို့ပြောပါတယ်
ဒေါက်ခင်မျိုးသက်တင်ပြခဲ့တာဖြစ်ပါလေရှင်အခုဆက်ပြီးတော့ထိုင်းမြန်မာနယ်စပ်ကသတင်းတပုတ်ကိုပြောပြပါအောင်မယ်ထိုင်းနဲ့မြန်မာနှစ်နိုင်ငံစလုံးအတွက်ကုန်ပစ္စည်းတင်သွင်းမှုတွေမှာအရေးပါလာတဲ့နယ်စပ်ဂိတ်နှစ်ခုကိုမြန်မာဘက်ကပိတ်ပစ်လိုက်ပါတယ်ထိုင်းမြန်မာနယ်စပ်တောင်ရင်းမြစ်တွင်ကန်ထိန်နယ်ရန်တွေကိုထိုင်းဘက်ကဆက်ပြီးတော့တိဆောက်နေတာကြောင့်မြန်မာဘက်ကအခုလိုပိတ်လိုက်တာဖြစ်ပါတယ်။ဒီတော့အတွင်းမှာပဲထိုင်းဘက်ကလည်းစစ်ဘက်ဆိုင်ရာတာဝန်ရှိသူတွေနဲ့တပ်ခရိုင်ဝန်တို့ကဂိတ်နေရာတွေကိုတွားရောက်ကြည့်ရှုခဲ့ပြီးတော့ကန်ထိန်နယ်ရန်တိဆောက်မှုကိုယာယီရန်နာထားလိုက်ပါတယ်။အခြေအနေသေးစိတ်ကိုတော့ထိုင်းခြေဆိုင် VOE သတင်းတောက်မအေးမာကဆက်ပြောပြပါမယ်ရှင်
။ထိုင်းနဲ့မြန်မာကြားတောင်ရင်းမြစ်ပေါ်မှာရေတိုက်စားမှုတွေကိုတားဆီးနိုင်ဖို့အတွက်ထိုင်းနိုင်ငံဘက်ကကန်ထိန်နိုင်ငံတွေတိဆောက်နေတာဟာနေဆက်တလျှောက်နေရာအတော်များများမှာပြီးစီးသွားခဲ့ပါပြီအခုလက်ရှိမှာတော့မြန်မာဘက်ကကန့်ကွက်ထားတဲ့ဂျားကကန်ထိန်နိုင်ငံတွေကိုဆက်လက်တိဆောက်နေတာကြောင့်မြန်မာဘက်ကဂိတ်30နဲ့ဂိတ်7ကိုပိတ်လိုက်တာလို့သိရကြောင်းမြောက်ရီမြို့ကန်ကအခုလိုပြောပြပါဗျာအဲ့ဒါကိ
ုရက်ခိုင်းတော့အဲ့ဒါသူတို့ကရက်ခိုင်းတယ်ပေါ့နော်စက်မလုပ်ဘူးရက်ခိုင်းတာဝဲတာကိုမရက်ပေးလို့ဆိုပြီးတော့ပိတ်လိုက်တာဘာဘာမဒီဘက်ထားပိတ်လိုက်တယ်လို့ပြောတယ်။ပြောတယ်ဂိတ်30ဂိတ်30နှစ်ဂိတ်တို့ကြတော့ပိတ်ထားတယ်ဟုတ်ကဲ့။အဲ့တော့အဖွဲ့ကပိတ်ထားတာဒီဒီကြီးကပိတ်တာမဟုတ်ဘူး။အဖွဲ့ဆုံမြဝတီမြို့ကအဖွဲ့ဆုံပေါ့နော်။ဒီဌာနဆိုင်အဖွဲ့ဆုံကသွားပိတ်ထားလား။အခုတစ်ချက်ရက်ထားတယ်တွေ့တယ်။အခုကျွန်တော်တရားသတိလာခဲ့တယ်။နှစ်ဖက်ဒီဘက်ဂိတ်တွေပိတ်ထားတယ်ဟုတ်ကဲ့လေရက်ထား
။အဲ့ဒီဂိတ်တွေဟာနေကြားဆောင်တက်ပိုင်ဂိတ်တွေဖြစ်ပြီးအဲ့ဒီနေရာကနေဘန်ကောက်ကနေပြန်လာတဲ့လူတွေကိုငွေညှစ်တောင်းခံတာတွေလောင်းကစားဝိုင်းတွေနဲ့လူကုန်ကူးမှုတွေအများဆုံးဖြစ်နေတဲ့နေရာတွေလည်းဖြစ်ပါတယ်။တောင်ရင်းမြစ်တစ်လျှောက်တရားမဝင်ဂိတ်ပေါင်း30လောက်ရှိပြီးနေရဲဆောင်တပ်က10ဂိတ်ကျော်လောက်ရှိပါတယ်။တခြားဂိတ်တွေကတော့ဒီကနေ့မှတော့လူသွားလူလာတွေကိုကန့်တက်လိုက်ပြီးပိတ်လိုက်ဖွင့်လိုက်လုပ်နေပေမဲ့ကုန်စည်စီးဆင်းမှုအများဆုံးဖြစ်တဲ့ဂိတ်ကြီးနှစ်ခုကတော့မနေ့ကတည်းကပိတ်ထားလိုက်တာပါ။ထိုင်းလူမျိုးတွေကတော့ဒါဟာကန့်ထိုင်နိုင်ရန်တိစောက်တာကိုမြန်မာဘက်ကခြေနှက်မှုမရှိတဲ့အတွက်ပိတ်လိုက်တာလို့ပြောပြပါတယ
်။ Chicken Boy Number 30 Number 70 Oh, ဟိုမှာစီးနေရတယ်ဟိုပါလဲ။ Casino လေ Casino စီးနေရ။ဟိုဟိုဘက်ကပိတ်တယ်ဒီကြီးတွေ။သူ့နေရာမှာဝတ်စားတဲ့ Dam နဲ့ Dam နဲ့ဒီလိုကကြီးရစားပေးကမ်းမယ်မော်ဒူလာရေလာမြင်းလားရေလာမြင်းလားရေလာခိခိုက်တော့တူကာထားတော့ဒီကာထားပြီနော်ဟိုဘက်ကလည်းဟိုဘက်ကလည်းလို့တယ်ဗျာဟိုဘက်ကလည်းမကြည့်နဲ့မပြေလို့ဘူးပေါ့
တကြံရဲ့မတိုင်ခင်မှာကရင်ပြည်နယ်ဝင်းကြီးကျောက်လာရောက်ချင်းဒေသခံလူတို့ကမြဝတီမြို့မှာလက်နက်ကင်တွေကငွေညှစ်တောင်းခံတာတွေလောင်းကစားဝိုင်းတွေအကြောင်းနဲ့လေသိမ့်မြေသိမ့်မှုတွေတိုက်ကြခဲ့တယ်လို့ဆိုပါတယ်အခုဂိတ်နဲ့ဂိတ်ဟာဖမ်းဆီးခံရတဲ့မြန်မာတွေကိုထိုင်းနိုင်ငံဘက်ကလူဝင်မှုကြီးကြပ်ရေးရဲတွေကပြန်လည်ပို့တာကိုလက်ခံပေးနေတဲ့ဂိတ်ဖြစ်ပြီးမြန်မာပြည်သားတွေကိုငွေညှစ်တောင်းခံမှုတွေရှိနေတဲ့နေရာလို့လည်းပြောကြပါဗျ။အခုပိတ်လိုက်တာဟာကမ်းထိုင်းနိုင်ငံတိစောက်မှုနဲ့ပတ်သက်လို့ကျေလည်မှုမရှိတာအပြင်ဆယ်စုနှစ်တခုကျော်ကြာဖြစ်နေတဲ့ပြဿနာတွေကိုဖြေရှင်းဖို့အတွက်အစိုးရတည့်ရဲ့လှုပ်ဆောင်ချက်တစ်ခုလည်းဖြစ်နိုင်တယ်လို့လည်းမြဝတီမြို့ကမြို့သားဒီမိုကရေစီအဖွဲ့ချုပ်ဝင်တဦးကပြောပြပါဗျ။
မြေနေရာလေးမြေမှာတော့မြေနေရာကြီးတည်ကြပါလားအဲ့တော့တို့အောက်မှာဆက်ရန်နေရာကြီးနေလဲတို့ထိုးနေကြရတယ်လေအဲထိုးနေကြရကြတော့အဲ့ဒီကိစ္စကြီးလည်းပါတယ်ပေါ့နော်တို့ကဒီဘန်ကောက်ပြန်နေပါလေအဲ့ဒီမှာဝင်ထွက်လောက်တာကြီးလည်းအဲ့ဒီကိစ္စကြီးလည်းပါတယ်လေဝင်ထွက်လောက်တာဆိုတော့တက်ဆန်နေတောင်းနေအောင်လားဘမဘကယူတာပေါ့ဘမဘကယူတာမှဘမဘကယူတာဘမဘကယူတာတရားကို1900ယူရမှာရဲ့အဲ1900မပေးနိုင်ဘူးဆိုဆိုရင်ဒီလောက်ကမားတွေကဆိုရင်အဲ့ဒီအကုန်လုံးအဲ့ဒီဂိတ်ဒီဆိုင်ဘမဘကချမ်းပါပေါ့နော်ဒီပြင်သူတို့ကမှအဲ့ဒီထဲမှာသူတို့ကလှောင်လာတယ်မှတလားဝယ်စားတွေကလေဝယ်စားတွေကလှောင်လာတယ်အောင်တော့နိစရာကိုသူတို့ဖုန်းပေးဆက်တယ်သူတို့ဖုန်းနံပါတ်ပါလာဆိုရင်ဆွေမျိုးစုဆွေမျိုးတော်လည်းကောင်းအဲ့လိုမျိုးနိစရာသူဖုန်းပေးဆက်တယ်ဖုန်းပေးဆက်ဆိုရင်1900လည်းလည်းယူ1900လည်းမယူဆိုရင်သူတို့အဲ့မှာသူတို့ကြွေးလာတာပေါ့နော်သူတို့ဟိုအင်းလေးအင်းလေးထားရတဲ့အောက်တွေနဲ့ပေါ့အမရဲ့ဖွက်လို့မရဘူးပေါ့ပြင်။တရေကြမယ်ဆိုရင်ဗတ်တရားသူတူတယ်။နေရကြမယ်ဆိုဗတ်နေရသူတူတယ်။အဲဒီပုံစံမျိုးလေးတွေပေါ့မှာအင်းလေးလောက်ဆိုင်ရေးရှိတယ်လေ
။ဟို
လက်သက်တော်တဲ့လူတွေကိုတော်မောရောတော်မောရောကနေလက်မထိုးလက်မထိုးဆိုရင်ဒီဒရပ်ဝါကတော်ချ။အဲတော်ချလို့ဆိုရင်ဒါကုမ္မနိုင်ငံကြရောက်ပြီးလူဒုက္ခမဖြစ်ဘူးပေါ့။အဲဒီဟာတွေကိုလည်းပကြောက်ချစ်စီနေတာပေါ့နော်ကျမတို့ကအဲဒီဒီအထက်ကနေပြီးတော့ညွန်ကြားလာမယ်ဆိုဆိုရင်လည်းဘယ်လိုမျိုးဖြစ်သွားနိုင်မလဲ။အမရဲ့ဘုံကြီးချုပ်လည်းအဲ့ဒါတွေကိုလုံးမထင်တာပဲ။ဒီထဲမှာချက်လက်တွေယူလာတာကို
ဒီလိုပိတ်လိုက်ပြီးတဲ့နောက်မှာတော့ထိုင်းစစ်တပ်ဘက်ကတာဝန်ရှိသူတွေနဲ့တပ်ခရိုင်ဝင်တို့ကလာရောက်ကြိရှိခဲ့ပြီးထိုင်းနိုင်ငံဘက်ကကမ်းထိန်နိုင်ငံတွေတိစောက်နေမှုတွေကိုလည်းရန်နာလိုက်ပါတယ်မြန်မာဘက်ကတော့ကမ်းထိန်နိုင်ငံတွေတိစောက်နိုင်မှုမရှိတာတွေကြောင့်ထိုင်းဘက်ကဆက်လက်တိစောက်နေမယ်ဆိုရင်ရေစည်းရေလာအရသူပိုင်ကိုပိုင်အငင်းပွားပေါ်ရာတဲတောင်ကျွန်းတွေဖြစ်လာနိုင်ပြီးနေမြေဆိုင်ရာအငင်းပွားမှုတွေလည်းဖြစ်လာနိုင်တာကြောင့်မကြသေးခင်ကပဲမြန်မာဘက်ကတားဆီးမှုတွေလည်းလုပ်ခဲ့ပါတယ်ရှင်
မအေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်အခုပြည်တွင်းကသတင်းဘက်ကိုဆက်မယ်ဆိုရင်တော့ရေခမ်းခြောက်လာတဲ့အင်းလေးကန်ရဲ့အခြေအနေဘယ်လိုရှိသလဲကြည့်အောင်ပါ El Niño ရာသီဥတုဖြစ်စဉ်ကြောင့်ရှမ်းပြည်နယ်တောင်ပိုင်းမှာရှိတဲ့အင်းလေးကန်တဖြည်းဖြည်းရေခမ်းခြောက်လာပေမဲ့2010တုန်းကလောက်ထိတော့အခြေအနေမဆိုးဘူးလို့အင်းသာတိုင်းရင်းသားလူမျိုးဝန်ကြီးကပြောပါတယ်အင်းလေးကန်နဲ့ရေနှဲသွားပေမဲ့ဆက်လေတွေသွားလာလို့ရနေစေဖြစ်ပြီးတော့ခရီးသွားဧည့်သည်တွေသွားလာနေကြစေပဲလို့အင်းလေးဒေသခံတွေကလည်းပြောပါရယ်အပြည့်အစုံကတော့ VOA သတင်းတောင်မမျက်မြင်ခိုင်ကသတင်းပေးပို့ထားပါရယ်ရှင
်ဟုတ်ကဲ့2016ခုနှစ်အတွင်းပြင်းထန်တဲ့အင်းနီညိုရာသီဥတုကြောင့်မိုးခုံရေရှားပြီးတိုင်းနယ်ပြည်နယ်အများစုရေပြက်လက်မှုပြဿနာကိုရင်ဆိုင်နေကြရတာဖြစ်ပါတယ်။နှစ်စဉ်ရေခမ်းခြောက်မှုပြဿနာကိုရင်ဆိုင်နေရတဲ့ရှမ်းပြည်နယ်တောင်ပိုင်းကအင်းလီကန်ဟာအင်းနီညိုအားကောင်းတဲ့2016ခုနှစ်မှာကန်တွင်းရေနှဲသွားပေမဲ့2010တုန်းကထက်စာရင်အများကြီးတက်တာတယ်လို့အင်းသာတိုင်းသားလူမျိုးဝင်ကြီးဒေါက်တာထွန်းလိုင်ကပြောပါတယ
်။ရေခမ်းနေတယ်ဆိုတဲ့ဟာအားတွေတော်တော်များများတော့ပြောကြတယ်။ဒါပေမဲ့ဟိုအပေါ်ဒီ2010တုန်းကလောက်ပြီးတော့အခြေအနေမဆိုးသေးပါဘူး။2010တုန်းကအင်းလေးမှာအခုတော့ပြည်လောက်ရှိတဲ့နေရာမှာသုံးပြည်တော့မကြောင်အဲ့တော့ဒီဟုဆိုရပါတယ်အခုကတော့အင်းကလေးမှာတော့ပြည်လောက်ရှိသေးတယ်အနောက်ဘက်အင်းတိန်ချောင်းနယ်ဟိုကဆက်ဆက်နေတဲ့အဲရရွာမှာကတော့ဒါစကေးရီရိုက်ထားတဲ့အတွက်အခုဆိုလို့ရှိရင်အဲရှိဟိုရှိအနစ်ကြီးတော့မသွားနိုင်ဘူးပေါ့နော်ရှိပေါ်ရင်သွားနိုင်တဲ့အနေအထားမျိုးပါတယ
်အင်းလေးကန်ရေခမ်းခြောက်ရတာဟာကန်သွင်းစည်းဝင်တဲ့ရေနဲ့ပြန်ပြီးစီးထွက်တဲ့ရေမမျှတာတာကြောင့်ဖြစ်ပြီးယာယီဖြည့်ရှင်းတဲ့အနေနဲ့လက်ရိုက်ဆဲလေးတွေလှုပ်ထားတာကြောင့်ကန်သွင်းသွာလာလို့ရနေသလိုရေရှိအတွက်တော့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအစီအစဉ်တွေလှုပ်ဆောင်ဖို့လိုတယ်လို့ဒေါက်တာထွန်းလိုင်ကပြောပါတယ်။အင်းလေးကန်အလဲမှာရေအနက်6ပေးကန်နှခမ်းမှာရေအနက်3ပေးလောက်ရှိနေသေးပြီးသွာလာလို့ရတဲ့အခြေအနေတော့ရှိနေသေးတယ်လို့အင်းလေးဒေသခံတွေကပြောပါတယ်။အင်းလေးကန်ရေနဲ့သွားပြီမဲ့လဲခရီးသွားတွေဖျားဖူးဧည့်သည်တွေလာနေကြတော့မဲဖြစ်တယ်လို့ဖောင်တော်ဦးဖျားဂောဘကအဖွဲ့ဝင်ဦးတန်းဝင်းကအခုလိုပြောပါတယ်။
အတင်းနော်တင်မကောင်းတဲ့နေကြီးရရှိနေတယ်။ဘုရားဘူးသွားရဲ့ဘုရားဘူးအဲ့တည်းလေတော်တော်များများလာနေကြတာပဲ။အဲ့အရင်နေ့တည်းနေ့ဆိုင်တော့ဒီနေ့ကနည်းနည်းပုံပြလို့ပြောရမယ်ကြီးဟာ။ပုံရှိတာပေါ့ဒီရေပုံများနေတယ်။ပုံတင်းနဲ့တခြားနေ့နဲ့ဆိုင်တော့ဒီနေ့မဆိုးပါဘူး။တော်တော်လေးအဆင်ပြေပါတယ
်။အခုနှစ်တွင်အင်းလေးဒေသခံတွေအနေနဲ့တော့စိုက်ပျိုးရေးနဲ့ပတ်သက်လို့အခက်အခဲရှိသလိုလူဦးရေများလာတာကြောင့်တောက်သုံးရေနဲ့ပတ်သက်လို့လည်းအခက်အခဲကြုံနေရတာဖြစ်ပါတယ်။2016ဇွန်လအထိတက်ရောက်မှုရှိနိုင်တဲ့အင်းနီညိုဖြစ်စဉ်ကြောင့်မိုးခုံနေဦးမယ်ဆိုရင်တော့လာမယ့်ရှေ့လတွေမှာအင်းလေးကန်ရေခမ်းခြောက်မှုနဲ့ပတ်သက်လို့စိုးရိမ်စရာရှိတယ်လို့ညောင်ရွှေမြို့အထွေထွေအုပ်ချုပ်ရေးဦးစီးဌာနကအကြီးတန်းစီကိုထွန်းထွန်းခိုင်ကအခုလိုပြောပါတယ
်။ဟန်တော်ခမ်းခြောက်တယ်ဒါပေမဲ့သွားလို့လာလို့ရနေပြီတဲ့ဗျ။အဲတော့ပါဟိုတချို့ရွာတွေတော့အဝင်လမ်းလေးပြီတော့ခြောက်တာပေါ့နော်။အဲမိုးသားမရလို့ဆိုတော့ကျွန်တော်အင်းလေးကန်ရတော့တော်တော်လေးချင်းချင်းဆိုးရလိမ့်မယ်မိုးရမှာဒါကျွန်တော်ဆိုအရင်ပြန်ပြေးတော့ပဲမြို့သွားတာဟုတ်အကွာဝင်တဲ့ချောင်းတွေကလည်းမဝင်နိုင်တော့ဘူးဆိုတော့အဲ့ဒီရှိတဲ့ရေကလည်းအငွေပြန်တာနဲ့နောက်တစ်ခါဆေးရေကျွေးရေသုံးတာနဲ့နောက်ရေတောင်ဘက်ကိုဆက်ပြီးတော့စီစင်းတာနဲ့ဆိုလို့ဆိုတော့ဒီနှုံတိမ်သွားမယ်ဆိုဆိုတော့အရင်နေ့တည်းကဆိုးသွားနိုင်တဲ့အခြေအနေရှိနေပါတ
ယ်ရွာပေါင်း400ကျော်ရေပေါ်ရွာ80ကျော်ရှိတဲ့အင်းလေးကန်အနေနဲ့2010တုန်းကလောက်ကန်တွင်းသွာလာရခက်ခဲမှုတောက်တုံးရေရှားပါမှုပြဿနာကိုဆူဆူဝါမကြုံတွေ့ရပေမဲ့လည်းအခု2016ပြင်းထန်အင်းနီညိုရာသီဥတုဖြစ်စဉ်ကြောင့်ဒေသခံတွေအနေနဲ့ရေခမ်းခြောက်မှုရဲ့နောက်ဆက်တွဲပြဿနာတွေကိုပိုပြီးစိုးရိမ်နေကြတာလည်းဖြစ်ပါတယ်ရှင်
မမင်းမြင့်ခိုင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်မကြာခင်မှာတော့တကြံအပြည့်အဖြစ်များတဲ့နာယောဂအကြောင်းတင်ဆက်ထားတဲ့ကျမကြီးခန္ဓာကိုနားဆင်ရဖို့ရှိပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ ပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOE မြန်မာပိုင်းစီစဉ်ရဲ့2016ဧပြီလ22ရက်တောက်ကြနေမနက်ခင်းထုတ်လွှင့်ချက်တွေကိုသောတာရှင်တွေနားဆင်နေကြရတာဖြစ်ပါတယ်။အခုဆက်ပြီး9နာရီထိလိုင်းနိုမီတာ24 32နဲ့40အပြင်လိုင်းလက်မီတာ190ကနေဆက်ပြီးထုတ်လွှင့်ပေးသွားမယ့်စီစဉ်တွေထဲမှာဆိုရင်တော့မနက်ခင်းအင်္ဂလိပ်သင်ခန်းစာစီစဉ်နဲ့အတူအပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရမှာဖြစ်ပါတယ်
။ရေးကမတတ်ရှင်ခဲ့လို့ရှိရပါတော့။ဒါမှအပြင်းသားရှိတဲ့အလေနာရှိတယ်အတွင်းနာရှိတယ်အပြင်းနာနဲ့အလေနာ
ကြံပြီးဖြစ်များတဲ့နာယောဂါတွေနဲ့ပတ်သက်ပြီးတော့ကျန်းမာရေးကဏ္ဍမှာအပြည့်အစုံနားဆင်ကြရမှာပါနောက်ပိုင်းမှာလည်းတိုင်းရင်းသတင်းတောက်တွေတင်ဆက်နေတဲ့တိုင်းရင်းသားဒေသတွေကနောက်ဆုံးဖြစ်ပျက်နေတဲ့အခြေအနေတွေကိုကြားကြရမှာဖြစ်ပါတယ်ရှင်အခုပြောသွားခဲ့တဲ့အစီအစဉ်တွေထဲကမှအရင်ဆုံးတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာအစီအစဉ်ကိုလေ့လာကြရမှာဖြစ်ပါတယ်ဒေါ်လာလတန်ကအစီအစဉ်တင်ဆက်ထားတာဖြစ်ပါတယ်ရှင်
ဒီကိရမနဲ့တင်ပြမယ့် idiom အသုံးကတော့
sweeten the deal
ဖြစ်ပါတယ်ဆလုံးပေါင်းက sweeten sweeten က sweet sweet ဆိုတဲ့ချိုတဲ့ဆိုတဲ့စကလုံးကလာပြီးတော့ sweeten ရဲ့အဓိပ္ပာယ်ကတော့ချိုအောင်လုပ်တာပေါ့ the the deal the deal ကသဘောတူညီချက်ကိုဆလိုပါတယ်ဒါကြောင့် sweet ကလုံးရဲ့လုံးကောက်အဓိပ္ပာယ်ကတော့သဘောတူညီချက်ကိုချိုအောင်လုပ်လိုက်တာပေါ့ EDM ဆိုရဲသဘိုက်ဒီပဲကတော့အယောင်ဝေးစီးပွားရေး contract စာချုပ်စသဖြင့်တို့လုပ်ရမှာမြစ်တာလက်ဆောင်တွေပေးတာမျိုးတခါတည်းရန်လဲငွေသိမ်းနဲ့တန်းနဲ့ချီပြီး contract စာချုပ်ချုပ်မဲ့ဆိုရင်လက်ပေးလိုက်ယူလုပ်တာမျိုးကိုဆိုလိုတာဖြစ်ပါတယ်အထူးသဖြင့် contract စာချုပ်မှာအမြတ်တွေမြင့်မြတ်ကလေးရမယ်ဆိုလို့ရှိရင်တော့တက်ဆိုင်ရာ contract ကိုလက်ခံတဲ့လူကိုတစ်ဖက်လူတွေကလက်ငွေထိုးတာမျိုးရှိတာသောတာရှင်များကြားဘူးကြပါလိမ့်မယ်။တနည်းအားဖြင့်တော့မဲ့လုံးပေးတာငွေပစ္စည်းအခွင့်အရေးစသဖြင့်တို့နဲ့လက်ထိုးတာမျိုးကိုဆိုလိုတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Group ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင်
။ The oil company sweetened the deal by giving the minister $100,000 to spend.
ရင်းနှံကုမ္ပဏီကသဘောတူညီချက်မှာမဲ့လုံးနေနဲ့ဝင်ကြီးသုံးဖို့ဒေါ်လာ3,000,000ပေးလိုက်တယ်လို့ဒေဗေရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ The oil company sweetened the deal by giving the minister $100,000 to spend.
ကိုယ့်ရဲ့ကန့်လန့်ချက်ကိုတစ်ဖက်သားကသဘောကျအောင်စာချုပ်ချုပ်ရမှာအယောင်ဝယ်စသဖြင့်လုပ်ရမှာသဘောတူညီချက်ကိုတစ်ဖက်ကညွှတ်ကြားလာအောင်လက်ထိုးတဲ့အပြုမူမျိုးလုပ်တယ်ဆိုရင် EDM အသုံးရဘယ်လိုပြောမလဲ
Sweeten the deal
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့ကျင်ပြခဲ့တဲ့ EDM အသုံးပဲဖြစ်ပါတယ
်မနက်ခင်းအင်္ဂလိပ်သင်ခန်းစာအစီအစဉ်ကိုလေ့လာခဲ့ကြရတာဖြစ်ပါတယ်ရှင်အခုပတ်စင်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားပါမယ်အရင်ဆုံးနားဆင်ကြရမယ်ကျမကြီးကဏ္ဍမှာတော့တကြံအပြီးမှဖြစ်လေဖြစ်တာရှိတဲ့နာယောဂါတွေနဲ့ပတ်သက်ပြီးနာနှာခေါင်းလေကြောင်းအထူးကုနဲ့စေတကတူတက်နာနှာခေါင်းလေကြောင်းဌာနအငိမ့်စားဌာနမှုပမောက္ခဒေါက်တာထွန်းသိန်းကိုမေးမြန်းပြီးတော့ကိုဝင်းမင်းကစီစဉ်တင်ဆက်ထားပါရရှင
်ဟုတ်ကဲ့ပမောက္ခဒေါက်တာသိန်းချုပ်ခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာအခုဒီတကြံပြီးသွားပြီဆိုတဲ့ခါကျတော့တကြံမှာဒီကြုံလာတဲ့ဒီရေတန်းကြောင့်ပေါ့ဆရာနော်။နောက်နေတန်းကြောင့်ရောဒီနားနှာခေါင်းလေကြောင်းဆိုင်ရာပြဿနာတွေတကြံပြီးမှကြုံရလိမ့်ရှိပါတယ်ဆရာ။အဲ့တော့ဘလို့ယောဂါလက္ခဏာတွေကအများဆုံးဖြစ်ပြီးတော့အထူးဂရုစိုက်ဖို့လိုလဲဆရာ။အ
များဖြစ်တကြံလေတဲ့ခါကျလို့ရှိရင်နားခေါင်းလေကြောင်းဒီဥကောင်းပိုင်းကိုလေရေဆိုးတာပေါ့နော်။အထူးသဖြင့်ပက်တဲ့လူကလည်းဥကောင်းပိုင်းပက်တယ်ဗျာ။နော်ဒီကရကျနားမှာအကာအကွယ်မရှိဘူးဆိုလို့ရှိရင်နော်နားကိုဒါလိုက်ကြီးအရှင်းနဲ့ထိတတ်တယ်အခုပြေကားမောင်းသွားတဲ့လူကိုအရှင်းပလန်းတော့ပက်လိုက်တဲ့အခါမှာနားထဲကိုကြီးအရှင်းဝင်သွားလို့ရှိရင်န
ဒီရောဂါတွေကနေကာကွယ်ဖို့အတွက်ဆိုရင်ဘယ်လိုကာကွယ်တွေလုပ်တင်လဲဆရာကြီးနားစီပေါက်တာကနေစပြောပြပေးပါလားအများကြီးတော့ကျွန်တော်တို့နားကိုအရင်တုန်းကနားပြူတာပဲလူလားနားပြီမယိုးဘူးတဲ့လူလားအရေးကြီးပါတယ်တကယ်လို့နားပြူဘူးတဲ့လူဆိုရှင်နော်ခေါင်းလျှော်ရင်ရေချိုးလို့ရှင်
ရေမဝင်စရာပါဘူးနားတယ်ဟုတ်လေရေဝင်နိုင်ပြည်ပြန်ယူတတ်ပါတယ်အဲ့ဒါတော့ကာကွယ်နေနေလေနားတယ်ကိုရေမဝင်အောင်တချို့ကတော့ဘာလဲဆိုတော့ဟိုနားတယ်ကို ear plug လေဆိုပြီးတော့ခေါင်းလျှော်လို့ရပါတယ်ဘာလို့ဆိုခေါင်းလျှော်ရေကအမတိုင်းနေပတ်ပါတယ်ခေါင်းလျှော်ရေနားတယ်လို့ဝင်တတ်တယ်ခေါင်းလျှော်ရေနားတယ်ဝင်လို့ရှိရင်နားစီပေါက်ထားပြီးလက်ပြီးဆိုရင်ပြည်ပြန်ယူတတ်ပါတယ်နောက်တစ်ခုကနားတဲ့ကိုရေဝင်တက်ရေဝင်ပြီးတော့လဖာကြီးရှိတဲ့သူဆိုတဲ့အဲ့လိုမျိုးကောက်ွယ်ထားသင့်ပါပဲဒါဆိုတာနားတဲ့ကိုကတော့ရေဝင်လို့ရှိရင်ရေအမြင့်ဆုံးဟိုပြန်ထုတ်ဖို့လိုတယ်ဒါမှမဟုတ်ရှင်ဒီရေနဲ့လဖာကြီးနဲ့ထိသွားပြီးတော့အဲ့လဖာကြီးကရေနဲ့နူးပြီးတော့ခဲမှာကျဲလာလို့ပွားလာလို့ရှင်နားရောက်တက်လို့ပါနားပြန်ရောက်တက်လို့အဲ့ဒါအဓိကကောက်ွယ်ရမှာပါ
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ
Women's season တင်ဆက်ခဲ့တာဖြစ်ပါတယ်ရှင် VOA ကနေတောက်ကြနေမနက်ခင်း season တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ် VOA ကထုတ်လွှင့်ပေးနေတဲ့ season ကိုလိုင်းနိုမီတာ24 32နဲ့40အပြင် burmese.voanews.com မှာရုံသံနဲ့ရောစာသားနဲ့ပါသတင်းတွေကိုဖော်ပြနေပြီးတော့ burmese fan page မှာလည်းသတင်းတွေနဲ့ရုံမြင့်တန်ကြား season တွေကိုနေ့စဉ်တင်ဆက်ပေးနေပါတယ်ဒါအပြင်ညနေ9:00နာရီမှာ Asia Set 7ကနေလည်း VOA ရုံမြင့်တန်ကြား season ကိုတိုက်ရိုက်ကြည့်ရှုနိုင်ပါတယ်ရှင်အခုတော့တိုင်းရင်းသားဒေသတွေမှာဖြစ်ပျက်နေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာအ season ကိုထုတ်လွှင့်ပေးဖို့အချိန်ရောက်ပါပြီရှင်နောက်ဆက်အခြေစိုက်တိုင်းရင်းသတင်းတောက်တွေကနေစူးစီးတင်ဆက်ပေးထားတာဖြစ်ပါတယ်
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမီပါ BNN ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်သတင်းလွာမှာနားဆင်ရမှာတွေကတော့လီပြင်းနံကြောင့်ကချင်ပြည်နယ်ဝိုင်းမော်မြို့နယ်တရုတ်နယ်စပ်မကားရံစစ်ပြေးဒုက္ခသည်စခန်းကနေအိမ်250ကျော်အပါအဝင်စာတင်ကျောင်းတွေပျက်စီးသွားခဲ့လို့အရေးပေါ်အကူအညီတွေလိုအပ်နေတယ်လို့စခန်းတာဝန်ရှိသူတွေကပြောပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းတန်ရံမြို့နယ်အတွင်းမှာရှိတဲ့ရှမ်းပြည်တပ်မတော် SSPP SSA တပ်စခန်းတွေကိုစုပ်ပေးဖို့အရှိမြောက်ပိုင်းတိုင်းစစ်ဌာနချုပ်စစ်တမ်းရုံးကညွှန်ကြားထားပါတယ်။နိုင်ငံတော်သမ္မတဦးထင်ကျော်ရဲ့လူငယ်ချမ်းသာခွင့်အမိနဲ့စကိုင်းတမရော်နဲ့ဆက်သွယ်တယ်လို့စွပ်စွဲပြီးဖမ်းဆီးထောင်ချခံရသူ၄ဦးလည်းပြန်လည်လွတ်မြောက်လာခဲ့တဲ့အကြောင်းလေးကိုကြားကြရမှာပါရှင
်။ဇမကနူးပန်ပါတရင်တွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါ။ကချင်ပြည်နယ်ဝိုင်းမော်မြို့နယ်တရုတ်နယ်စံမကားရံစစ်ပြေးဒုက္ခသည်စခန်းမှာဧပြီလ16ရက်နေ့ကလေပြင်းတံကြောင့်နေအိမ်တွေအပါအဝင်စတင်ကြောင်းတွေ250ကျော်ပျက်စီးသွားခဲ့လို့အကူအညီတွေလိုအပ်နေတယ်လို့စခန်းတာဝန်ရှိသူတွေကပြောပါတယ်။အခုလိုပျက်စီးသွားတဲ့အဆောက်အဦတွေကိုပြန်လည်ပြုပြင်ဖို့အတွက်အပြည့်ပြည့်ဆိုင်ရာတက်ချေနီ IRC ကလွှဲပြီးတခြားလူမှုကူညီရေးအသင်းတွေနဲ့ဆက်သွယ်မရသေးဘူးလို့မကားရံစစ်ပြေးဒုက္ခသည်စခန်းတာဝန်ခံဦးလာဆောင်ဘန်ဆိုင်ကပြောပါတယ်။ KBC ခေါ်ကချင်းချင်းခရီးယံအဖွဲ့ချုပ်ကနေတဲအိမ်ဆောက်လုပ်ဖို့မိုးကာတွေကိုအကူအညီပေးဆောင်သွားမယ်လို့ KBC တာဝန်ခံဦးခါလီကပြောပါတယ်။လေပြင်းတံခံခဲ့ရတဲ့အိုးအိမ်ပျက်စီးသူတွေဟာစာတင်ကျောင်းဆောင်နဲ့မူဂျိုကျောင်းဆောင်မှာယာယီနေရာချထားပေးခဲ့ပါတယ်။အဲ့ဒီအပြင်တခြားဆိုင်အောင်ပါကြောင်နဲ့တပူပူစခန်းတွေမှာလည်းလေပြင်းတိုက်ခတ်လို့နေအိမ်တွေနဲ့လူထုဆိုင်ရာစာတင်ကျောင်းဆေးရုံမူဂျိုကျောင်းတွေပျက်စီးသွားခဲ့တယ်လို့သိရပါတယ်။
ရှမ်းပြည်မြောက်ပိုင်းတန်ရံမြို့နယ်လွိုက်ကြီးလွိုက်လောင်ဘက်မှာရှိတဲ့ရှမ်းပြည်တပ်မတော် SSPP SSA တပ်စခန်းတွေကိုစုပ်ပေးဖို့အရှိမြောက်ပိုင်းတိုင်းစစ်ဌာနချုပ်စစ်တမ်းရုံးကညွှန်ကြားထားလို့နှစ်ဖက်စစ်ရေးတင်းမာမှုတွေဖြစ်ပွားနေပါတယ်။ဧပြီလ22ရက်နေ့နောက်ဆုံးထားပြီးတပ်ဆုပ်ဖို့ရမခစစ်တမ်းရုံးကညွှန်ကြားထားတာဖြစ်ပါတယ်။အဲ့ဒီဒေတာမှာနှစ်ပေါင်း50ကျော်ဒေါ်လာရေးစတင်ကလေးကနေလာတဲ့အတွက်တပ်မဆုပ်နိုင်ဘူးလို့ One High ဌာနချုပ်ပြန်ကြားရေးအရာရှိကပြောပါတယ်။ရှမ်းပြည်တပ်မတော် SSPP SSA ဟာဦးတင်းစိန်အစိုးရနဲ့2012ခုနှစ်ကပြည်နယ်အဆင့်ပြည်ထောင်စုအဆင့်ငင်းချမ်းရေးလက်မှတ်ရေးထိုးထားတဲ့ရှမ်းလက်နက်ကင်တပ်ဖွဲ့တစ်ခုဖြစ်ပါတယ်
တကြံရက်ကာလအတွင်းရခိုင်ပြည်နယ်တောက်တော်မြို့နယ်အဆက်မှာရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်တို့တိုက်ပွဲတွေဖြစ်ပွားခဲ့ရမှာမြန်မာတပ်မတော်ဘက်ကတိုက်ရင်မှုတူအပါအဝင်18ဦးခန့်ကြဆုံးခဲ့ပါတယ်။ဧပြီလ16ရက်နေ့19ရက်နေ့တွေမှာရသေးတောင်မြို့နယ်နဲ့ပုံနာကျွန်းနယ်အဆက်ကနတ်တရေကျေးရွာနဲ့ဘူးတိတောင်မြို့နယ်လောရမတောင်တန်းမှာတိုက်ပွဲတွေဖြစ်ပွားခဲ့တာပါ
ตัวเองพี่ป้าอยากติดตาตัวไอ้มาเนี่ยมาทำโรกาแล้วเนี่ยจีรีเนี่ยเสมาเปียพี่ขันนี่เรื่องตัวเนี่ยกันนี่ติงชาวมูเรื่องชินี่เรื่องตัวเด็กคนนี้ก็เปียวว่าเลยทำโรกาคุยวันจีทานากันรอปีเกิดเดือนเย็นเดือนพี่ป้าเรื่องตัวเองจะเอาสุยาจับเพื่อก้าจ้าส่งสิ่งเข้าเจ้าเนี่ยยังคันจีเนี่ยจีนี่ยี่เจ้าเนี่ยตัวเองแล้วเนี่ยกันพวกกูสั่งเลยชินี่เนี่ยเจ้าเดินทุกเปลี่ยนท่าว่าเลยอากูข้าตัวเองพี่ป้าอยากติดตาเนี่ยมาท
ကျန်လွယ်ဦးဆောင်တဲ့ချင်းပြည်နယ်အစိုးရတိတ်ဟာဒေတာခံပြည်သူတွေရဲ့လူအပ်ချက်တွေကိုတည်ရှိနိုင်ဖို့ချင်းပြည်နယ်ဒေတာအချို့မှာကွင်းစင်လေ့လာမှုတွေစတင်နေပြီဖြစ်ပါတယ်။အီဘီလာ၁၄ရက်နေ့ကနေ၁၈ရက်နေ့တွေချင်းပြည်နယ်ဖလမ်ထန်တလန်းနဲ့ရီကော်ဒောင်းမြို့နယ်ခွဲကကြေးရွာတွေမှာတွားရောက်ခဲ့တာဖြစ်ပြီးချင်းပြည်နယ်အစိုးရတည်တက်လာတဲ့နောက်ပိုင်းပထမဆုံးအကြိမ်ကွင်းစင lamban set dwe yi taw tong yin ne let si mi ya shi phu da phi phi chin bi ne so ya tit ni ne u sa pe saung ya me sin dwe cha ma bi account the follow saung dwa me lo u shwe thi o ka byo ba de akhu khi sin ma win ji chou u slain lian lwe lut do ok kra u zo pwe lamban set dwe yi win ji u shwe thi o phlan myo ne a myo ta lut do man u song lwe than do le pa win khe cha ba de
Mumbine Yemune down by Cosa Mune Manji Changwa Jiwadanu Pita Kanya Tizon Kerane Patapi Lapa Li Nima Tita Kanwe Usan Biro Ebrola Dutia Pa Yemu Shui Sando Sidi Yimbima Wubu Sudanway to Kupilo Kevare Dilo Sudanway Pilo Yaraha Yodariha Asin San Luquin Chopo Kani Yamuri Amyati Shi Aune Diamyadamu Ijamu Lujine Yue Chene Pilo Kerelo Dota Yuatit Down Siaro Batana Sanaga Main จ้าแก่บาระปีเกเรมัชลา
ဒီထဲလာရဲကိုဆက်လက်တင်ဆက်ပေးသွားမှာပါနိုင်ငံတော်သမ္မတဦးထင်ကျော်ရဲ့လူငင်းချမ်းသာကွင်းနဲ့မြန်မာနိုင်ငံတော်အကျဉ်းအောက်အသီးတီးကနေအကျဉ်းကျခံရသူတချို့လွတ်မြောက်လာကြတဲ့အထဲမှာရခိုင်ပြည်နယ်ကရခိုင်တပ်မတော်နဲ့ဆက်သွယ်တယ်လို့ဆွတ်ဆွဲပြီးတော့ဖမ်းဆီးထောင်ချခြင်းခံရရတဲ့သူ၄ဦးလည်းပြန်လည်လွတ်မြောက်လာပါတယ်အခုလိုနိုင်ငံရေးလွတ်မြောက်လာတာကိုကြိုးဆိုသလိုအကျဉ
တမဒရဲ့လွင့်ရင်ချင်းသာခွန်းနဲ့အီဘီလာ69ရက်နေ့ကစိုက်တွေ့အကျဉ်းထောက်ကလွဲ့မြောက်လာသူတူဖြစ်တဲ့လင်းစင်ရွာသားဦးစင်မောက်သားကတော့သူအဖမ်းခံခဲ့ရပုံကိုရခိုင်ပါတာနဲ့အခုလိုပြောပါတယ်
ကျွန်တော်ကတော့အစိုးရကတခြားနိုင်ငံကဖမ်းဆီးတဲ့တခြားနိုင်င
ံကျွန်တော်ကအေးအေးကိုထမင်းချက်ပေးတယ်ဆိုတဲ့တစ်ချက်နဲ့အစည်းအဝေးတက်တယ်ဆိုပြီးတစ်ချက်အဲ့ဒီတစ်ချက်နဲ့ဆွဲချက်တင်ပြီးတော့စစ်တပ်ကနေဖမ်းတာပါ384ကြောက်တော်တိုင်ရင်ကဖမ်းတာပါပြီးတော့ကျွန်တော်ကစစ်တပ်မှနှစ်ရက်ထားတယ်စစ်တပ်ကကျွန်တော်ကိုရိုက်ပြီးတော့မေးတယ်စစ်တပ်ကလည်းကျွန်တော်ကိုထမင်းနည်းနည်းပေးတယ်ရေလုံးဝမပေးဘူးပြီးတော့ကျွန်တော်ကိုကြောက်တော်ရေစကန်းကိုပို့တယ
်ရခိုင်ပြည်နယ်အတွက်မှာမြန်မာစစ်တပ်ကရခိုင်တပ်မတော်အေးအေးနဲ့စစ်တွေတွေလို့ဆွဲဆွဲဖမ်းဆီးပြီးရခိုင်လူငယ်60နီးပါးကိုမတရားတမ်းစစ်သွေးမှုပုံမှန်69နိုင်နဲ့ထောက်တန်း3နိုင်ကနေ9နိုင်အထိမကြသင့်မီကပြစ်ဒဏ်ရမှတ်ခဲ့ပါတယ်အခုလိုနိုင်ငံတော်သမ္မတရဲ့နှိုက်သက်တရားနဲ့ကထုတ်ပြန်တဲ့လွင့်ချင်းချင်းသာခွန့်အပေါ်မှာကြောက်တော်မျိုးကလူမှုရေးတကြွလှုပ်ရှားသူတို့ဖြစ်တဲ့ဆရာစော်ဝင်းကအခုလိုပြောပါတယ်
ဒါရီကြောလက်လာလို့တော့ကျွန်တော်တို့သမ္မတကြီးကိုလည်းစိတ်ကြီးကျင်တယ်တကယ်လက်ဆိုင်တဲ့လူတွေကတော့မလွယ်သေးဘူးအများကြီးကျင်သေးတယ်
စိုက်တွေအချင်းထောင်မှာရခိုင်တပ်မတော်အေအေနဲ့စစ်တွေတွေဆိုပြီးဖမ်းဆီးအချင်းကြခံနေရတဲ့ကျန်နေတဲ့သူတွေကိုတော့ထောက်အာဏာပိုင်တွေကမိသားစုဝင်တွေမှာအပတခြားလူတွေနဲ့တွေ့ခတ်မပေးဘူးလို့ဆရာစော်ဝင်းကအခုလိုစပြောပါတယ်
။ထောင်ကြတဲ့လူတွေကိုဘယ်သူပဲဖြစ်ဖြစ်တွေ့ခတ်ရှိပါလေနဲ့ကျွန်တော်တို့တွေ့ခတ်မရသေးဘူး။ထောင်ပိုင်မုံနဲ့တွေ့တော့အချက်ကဘယ်သူလဲမှတွေ့ခတ်မပေးဘူးအဲ့လိုပဲပြောတယ်ဆို။ဟိုမိသားစုတွေဆိုရင်တော့မှအင်တော်စုစီးရဲ့မှတ်ပုံတွေတွေပါမှတွေ့ခတ်ရတယ်။အင်တော်စုချဲမှာမပါတဲ့လူတွေတွေ့ခတ်မရဘူး
။နိုင်စံတရားနဲ့နိုင်ငံတော်သမ္မတဦးတင်ကျော်ရဲ့လက်ရင်းချင်းသာခွန်းနဲ့မြန်မာနိုင်ငံတဝန်းအကျဉ်းထောက်အသီးသီးကနေလွဲ့မြောက်လာသူ63ဦးရှိပြီးအဲ့ဒီအထက်မှာနိုင်ငံရေးအကျဉ်းသား60ကျော်ပါဝင်တယ်လို့နိုင်ငံရေးအကျဉ်းသားများကူညီဆုံးဖြတ်ရေးသံ AAPP ကထုတ်ပြန်ထားပါတယ်
ဆက်ပြီးတော့အခါတကြံအတာနှစ်တကူမှာတအံပလောင်တစ်ဖွဲ့ PSLF TNLA ကနေရှမ်းပြည်တက်မတော် RCSS SSA အနေနဲ့ရှမ်းပြည်မြောက်ပိုင်းကနေသူတို့ရဲ့ဌာနချုပ်ရှိရာထိုင်းနယ်ဆက်လွယ်တိုင်းလျှံကိုတတ်ဆုပ်ပြန်ဖို့တတိပေးကြေညာချက်တစောင်ထုတ်ပြန်ခဲ့ပါတယ်။အဲ့ဒီပေါ်တောင်ပိုင်းရှမ်းပြည်တက်မတော်အနေနဲ့ဘလို့အမြင်ရှိပါသလဲ
လက်ရှိတအံပလောင်တက်ဖွဲ့အနေနဲ့စည်ရပြိပကဖြစ်ပွားနေရဲ့ပေါ်ဘလို့ဖြေရှင်းနိုင်မလဲဆိုတာကိုအာစီအက်စ်အက်စ်အေရဲ့ဥက္ကဋ္ဌဒုတိယဗိုလ်ချုပ်ကြီးရွတ်စစ်ကိုစိုင်းမွန်းကနေအခုလိုဆက်သွယ်မေးမြန်းထားပါတယ်ရှင်အာစီအက်စ်အက်စ်အေအနေနဲ့ရှမ်းပြည်မြောက်ပိုင်းဒေသကလွယ်တဲလျံဌာနချုပ်ကိုတပ်ဆုပ်ပြန်ဖို့
TNLA ဘက်ကပြောတဲ့ပေါ်အာစီအက်စ်အက်စ်အေကောင်းဆောင်ဒုတိယဗိုလ်ချုပ်ကြီးရွတ်စစ်ကရှမ်းပါတာနဲ့အခုလိုစပြောပါတယ်
ยอนเอจีเนี่ยทําหันเขาลาดิจังมาอ๋อคันนั้นลิขอบุญภาวะลูลุบีตะคาลาตุ้ยบีนอกป้ายมาบ้ามาเปลี่ยนมาเปล่าล่ะกูตรุบักกะนี่งาอู้กอมติพั่วท่าเลยลูกจ้าเดะแต่แม้ตีกะนี่ที่ดอตุ้ยส่งซุยนี่ผู้บ้ามาไม่จ่ายหรอกกูอะคูโลทีเนี่ยเนี่ยผิดปวานี่เนี่ยสีเยเป็ดตนาปี่เลยผู้เปโลผิดชิ้นผู้อเมญสิบาตะเลยครับเนี่ยยอบ่อามาอู้กันเนี่ย
အကျခဲပါလေဗန်မနအာဟုတ်ပြီဘလောင်ဟောက်ကိုရံပင်ကြောက်ဖာနမနေမြင်းဘွားမှုကိစ္စကစည်ရင်းနည်းနဲ့ဖြည့်ရှင်းပါလားသွေးဆုံဖြည့်ရှင်းပါလားသွေးဆုံဖြည့်ရှင်းမဲ့ဆိုရင်ကျွန်တော်တို့လက်ခံတယ်သူတို့ကဘလောင်နှန့်ဆန့်မှာစော်ဘွားနဲ့အုတ်ချုပ်လာတဲ့သမိုင်းတွေရှိတယ်ကျွန်တော်တို့လက်ခံတယ်ပြဿနာကိုဘယ်လိုလက်သွဲဖြည့်ရှင်းမယ်ဆိုတာသွေးဆုံလက်သွဲဖော်ဆောင်တာဟာအကောင်းဆု
ကျွန်တော်တို့ကဘာကြောက်ချုံခုမြတ်ဟုတ်ပါရဲ့ကျွန်တော်တို့ကဘာကြောက်ချုံခုမြတ်ဟုတ်ပါရဲ့ကျွန်တော်တို့ကဘာကြောက်ချုံခုမြတ်ဟုတ်ပါရဲ့ကျွန်တော်တို့ကဘာကြောက်ချုံခုမြတ်ဟုတ်ပါရဲ့ကျွန်တော်တို့ကဘာကြောက်ချုံခုမြတ်ဟုတ်ပါရဲ့ကျွန်တော်တို့ကဘာကြောက်ချုံခုမြတ်ဟုတ်ပါရဲ့ကျွန်တော်တို့ကဘာကြောက်ချုံခုမြတ်ဟုတ်ပါရဲ့ကျွန်တော်တို့ကဘာကြောက်ချုံခုမြတ်ဟုတ်ပ ကိုတိုက်ခတ်ရလဲနှစ်ချက်ကဖမ်းဆီးထားတဲ့ဒေသခံ23ဦးမှာရှေ့ဦးပြန်လှုပ်ပေးတယ်ဂျန်လိုက်လူတွေပဲရောက်နေလဲဆိုတာဖြေရှင်းပြီးရင်အကုန်ပြန်နှုတ်မယ်။
တောင်ပိုင်းရှမ်းပြည်တပ်မတော်အစီအက်အက်အက်အစီဟာမြန်မာအစိုးရနဲ့အန်စီအအပြည့်ရဆာချုပ်လက်မှတ်ရေးထိုးထားတဲ့လက်နက်ကိုင်အဖွဲ့တစ်ခုဖြစ်ပါတယ်။
ဆက်ပြီးတော့သတင်းချင်းချုပ်ကိုနားဆင်ကြရပါပါ။မြေပြင်းတောင်ကြောင့်ကချင်ပြည်နယ်ဝိုင်းမော်မြို့နယ်တရုတ်နယ်စမကားရံစစ်ပြေဒုက္ခသည်စခန်းကနေအိမ်နေရ90ကျော်အပါအဝင်စတင်ကြောင်းတွင်ပျက်စီးသွားခဲ့လို့အရေးပေါ်အကူအညီလိုအပ်နေတယ်လို့စခန်းတာဝန်ရှိသူတွေကပြောပါတယ်။တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ပြည်နယ်ဝိုင်းတော့သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းတွေဖြစ်ပါတ
က်ပေးနေတဲ့တိုင်းရင်းသတင်းလောအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါလိမ့်ရှင်။ VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးစာရေးသားခြင်းကြရတဲ့ဆိုရင် burmese@voanews.com ဆိုတဲ့ email ကိုပေးပို့နိုင်ကြပါတယ်ရှင
်။ American ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။တော်ရရှိမြန်ခင်ဗျာ။အမေရိကန်နိုင်ငံသားဝင်ကြီးဂျွန်ကယ်ရီဟာအာဖဂန်နစ္စတန်နိုင်ငံသားဝင်ကြီးဆူလာဟူဒင်ရာဘနီနဲ့အတူတွဲပြီးတော့များမကြာသေးခင်ကအာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်မှာကျင်းပတဲ့နှစ်နိုင်ငံပူးတွဲကော်မရှင်အစည်းအဝေးမှာတဘာပတိတာဝန်ယူခဲ့ပါတယ်။အမေရိကန်ပြည်တော်စုနဲ့အာဖဂန်နစ္စတန်နှစ်နိုင်ငံဆက်ဆံရေးရဲ့အဓိကအခန်းကဏ္ဍကတော့ငြိမ်းချမ်းရေးကိုအခြေခံပြီးအစွန်းရောက်ဝါဒအကြမ်းဖက်မှုတွေကနေလုံခြုံမှုရှိစေရေးအတွက်မျှဝေကြိုးပမ်းဖို့နဲ့အာဖဂန်နစ္စတန်နိုင်ငံအတွင်းက KNA အားလုံးမှာတာယာဝါပြောတဲ့လူပေါင်းအဖွဲ့အစည်းတိုးတက်လာစေဖို့ဖြစ်ပါတယ်။နိုင်ငံအနေနဲ့တာလီဘန်အဖွဲ့နဲ့ညီညာရေးဆွေးနွေးပွဲလုပ်ခြင်းရဲ့ရလဒ်တွေကိုဆွေးနွေးခဲ့ကြပါတယ်။အာဖဂန်နစ္စတန်နိုင်ငံရဲ့ဥဆောင်ပြုလုပ်မဲ့ညီညာရေးနဲ့ပြန်လည်ညီညာစီရေးလုပ်ငန်းစဉ်ကိုအမေရိကန်ပြည်ထောင်စုကထောက်ခံတဲ့အကြောင်းဝန်ကြီးကယ်ရီကပြောခဲ့ပါတယ်။နောက်ပြီးအာဖဂန်နစ္စတန်နိုင်ငံသားတွေအတွက်ကာကွယ်မှုနဲ့ဒဏ်တူခွင့်ရေးပေးဖို့နှစ်ပေါင်းအတန်းကြာဖြစ်ပွားနေခဲ့ပြီးအာဖဂန်နိုင်ငံသားတွေအတိတ်ဒုက္ခကြုံနေရတဲ့အကြမ်းဖက်မှုတွေရပ်ဆိုင်းစေဖို့အတွက်တာလီဘန်အဖွဲ့အနေနဲ့ဆွေးနွေးပွဲကိုပါဝင်ဖို့တောင်းဆိုလိုက်ပါတယ်။တချိန်ထဲမှာပဲအမေရိကန်ပြည်ထောင်စုအနေနဲ့အာဖဂန်နိုင်ငံသားတွေကိုတပုံတွေရန်ကနေအကာအကွယ်ပေးဖို့အတွက်အာဖဂန်လုံခြုံရေးတပ်ဖွဲ့တွေကိုတင်နန်းတွေအကြံဉာဏ်တွေအထောက်အကူတွေပေးတဲ့လုပ်ငန်းတွေကိုဆက်လက်ပြုလုပ်နေမှာဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံအနေနဲ့မိတ်ဆွေနိုင်ငံတွေမဟာမိတ်တွေရဲ့ထောက်ပံ့ကူညီမှုများပဲအနာဂတ်နိုင်ငံရဲ့လုံခြုံရေးကိုတာဝန်ယူဖို့မဖြစ်နိုင်သေးဘူးဆိုတာအမေရိကန်ပြည်ထောင်စုကအတိအမှတ်ပြုပါတယ်။နေတိုးအဖွဲ့ကလည်းဇူလိုင်လမှာကျင်းပမဲ့လုံခြုံရေးထိပ်သီးအစည်းအဝေးမှာနောက်ထပ်ကူညီပံ့ပိုးမှုတွေထပ်မံပေးဖို့အတွက်ဆွေးနွေးဖို့ရှိနေပါတယ်။နိုင်ငံတကာမိသားစုအတိုင်းဝန်းကလည်းအောက်တိုဘာလကျရင်ဘရပ်ဆဲလ်မှာတွေ့ဆုံပြီးတော့ဖွံ့ဖြိုးမှုအကူအညီပေးရေးကိစ္စတွေကိုပြန်လည်တုံ့သက်ဖို့ရှိနေပါတယ်။ဒ democracy စနစ်မှာအများယုံကြည်လေးစားလက်ခံနိုင်တဲ့အဖွဲ့အစည်းတွေလိုအပ်နေပါတယ်လို့ဝန်ကြီးကယ်ရီကပြောပါတယ်ဒီနေရာမှာမတူကွဲပြားတဲ့နိုင်ငံရေးလူမျိုးရေးဒေသနောက်ခံခြားနားတဲ့ပြည်သူလူထုတွေထံကနေအတူတကွကောင်းဖို့အတွက်ဦးတည်ပြီးတော့လှုပ်ထင်ကင်တင်စိတ်တွေလိုအပ်တယ်လို့ပြောပါတယ်နောက်ပြီးတော့ဒီကိစ္စဟာခေါင်းဆောင်တွေအပေါ်မှာသာမူမတည်ပဲပြည်သူတွေနဲ့ကိုယ်တိုင်ပြည်ကိုယ်တိုင်ဝမ်းအတွက်အကောင့်ထက်ဖော်ပေးလိုတဲ့စိတ်ဆန္ဒလည်းလိုအပ်ပါတယ်လို့ပြောဆိုပါတယ်။ဒါမှသာစစ်ပွဲတွေအကြမ်းဖက်မှုတွေမရှိတော့ဘဲစစ်မှန်တဲ့တင်းငိမ့်အေးချမ်းမှုနဲ့တရားဝါပြောမှုကိုရရှိမှာဖြစ်ပါတယ်လို့ပြောဆိုပါတယ်။အမေရိကန်ပြည်ထောင်စုနဲ့အာဖဂန်နစ္စတန်နိုင်ငံခေါင်းဆောင်တွေဟာအမေရိကန်ဒေါ်လာတန်ပေါင်း800တန်ဖိုးရှိတဲ့ပူးတွဲဖွံ့ဖြိုးမှုလုပ်ငန်းစဉ်အကောင့်ထက်ဖော်ရေးကိစ္စတွေကိုပြန်လည်သုံးသပ်ခဲ့ကြပါတယ်။ဒါကတော့တည်ငြိမ်မှုရှိဖို့နဲ့ရန်ပုံငွေတွေကိုတုံးဆွရမှာဥပဒေစိုးမိုးမှုကိုပိုင်လုပ်ငန်းတွေဖွံ့ဖြိုးတိုးတက်လာမှုနဲ့အမျိုးသမီးအခွင့်အရေးတွေပုံမိုတိုးတက်ကောင်းမွန်လာရေးစတာတွေအပေါ်တာဝန်ခံမှုရှိစေရေးဖြစ်တယ်လို့ဝန်ကြီးကယ်ရီကပြောပါတယ်။အခုနှစ်ပိုင်းတွေအတွင်းအာဖဂန်နစ္စတန်နိုင်ငံမှာအဓိကအကောင့်ထက်ပေါ်နေတာကတော့အမျိုးသမီးတွေအတွက်အခွင့်အလမ်းတွေဖွင့်ပေးနိုင်ခဲ့တာပဲဖြစ်တယ်လို့ဆိုပါတယ်။ဒီကနေ့ဆိုရင်တန်းနဲ့ချီတဲ့ကလေးငယ်တွေဟာကျောင်းတွေမှာစာပေသင်ကြားနေကြပြီးအဲ့ဒီထဲကသုံးပုံတပုံဟာမင်းကလေးတွေဖြစ်ကြပါတယ်။ဒါဟာအနာဂတ်အာဖဂန်နစ္စတန်နိုင်ငံအတွက်အလွန်အရေးကြီးတဲ့ရှေ့တိုးခြေလှမ်းတစ်ခုလည်းဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံအနေနဲ့ရှေ့ဆက်ပြီးတော့တိုးတက်အောင်မြင်မှုတွေဆက်လက်လှုပ်ဆောင်သွားမှာဖြစ်တယ်ဆိုတာကိုကျွန်တို့သိထားပါတယ်။ဒါကိုလည်းအမေရိကန်ပြည်ထောင်စုအနေနဲ့ယုံကြည်မှုရှိထားပါတယ်။ဒီလိုကြိုးပမ်းမှုတွေအတွက်တစ်ကမ္ဘာလုံးကအာဖဂန်နစ္စတန်နိုင်ငံနဲ့အတူယက်တီနေကြပါတယ်။အမေရိကန်ပြည်ထောင်စုလောက်တော့တခြားဘယ်နိုင်ငံကမှตาลอองลุ่ส่องมาปี้နိုင်ကြောင်းပါခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားမြင်အဖို့ကိုပြင်ပြလို့ပြီးပါပြီ
တော်ရရှင်တို့ခုနားဆင်ကြကြရတာကအမေရိကန်ဆိုရရဲ့သဘောထားမြင်ပဲဖြစ်ပါတယ် VOA ရဲ့အဖို့မဟုတ်ကြောင်းသိစေရပါတယ်ရှင်တော်ရရှင်များရှင် VOA ကအခုလိုထုတ်လွှင့်နေတဲ့ Radio Season တွေအပါအဝင်ရုပ်မြင်သံကြား Season တွေကို VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ဒါ့အပြင် VOA ရုပ်မြင်သံကြား Season ကိုလည်းညနေ9နာရီမှာ Asia Set 7ကနေတိုက်ရိုက်ဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်။ခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုအချင်းချုံပြီးတော့ဒေါက်ခင်မျိုးသက်ကကြေညာပေးပါမယ်ရှင
်။တမရယုံဝန်ကြီးဒေါက်ဆန်းစုကြည်က NLD အစိုးရတဲ့လက်ထက်မှာဝန်ကြီးဌာနတွေကိုရှော့ချပြီးပြင်ဆင်ဖွဲ့စည်းမဲ့ကိစ္စကိုလိုအပ်တဲ့အချိန်ထက်စောပြီးဆောင်ရွက်နိုင်ကြောင်းမနေ့ကအစိုးရအဖွဲ့ဝင်ဝန်ကြီးတွေနဲ့တွေ့ဆုံပွဲမှာပြောကြားပါတယ်။အရင်ဝန်ကြီးဌာနပေါင်း30ကျော်အစား20ဖြစ်21ခုအဖြစ်နဲ့ပြန်လည်ဖွဲ့စည်းရမှာတလနှစ်လလောက်ကြာနိုင်တယ်လို့ခန့်မှန်းထားပေမယ့်အခုဒီတဲ့အချိန်ဆောက်ဖွဲ့စည်းနိုင်မှာဖြစ်ကြောင်းဝန်ကြီးဌာနတွေအနေနဲ့လည်းလုပ်ငန်းတွေကိုမြန်မြန်ဆန်ဆန်ဆောင်ရွက်သွားမှာဖြစ်ကြောင်းဒေါန်ဆန်းစုကြည်ကပြောပါတယ်။အခုလိုဝန်ကြီးဌာနတွေရှော့ချပြီးဝန်ကြီးအရေအတွက်တွေညှော်နှဲထားတဲ့အတွက် NLD အစိုးရ9နှစ်သက်တမ်းအတွင်းမှာနိုင်ငံတော်အသုံးစီတန်ပေါင်း 9,000 လောက်ချွေတာနိုင်မှာဖြစ်ပါတယ်။ American သမ္မတ Barack Obama ဗြိတိန်ဝန်ကြီးချုပ် David Cameron နဲ့အကြမ်းဖက်မှုတိုက်ဖျက်ရေးဥရောပဒုက္ခသည်အရေးနဲ့ကမ္ဘာစီးပွားရေးကိစ္စရပ်တွေကိုဆွေးနွေးဖို့အတွက်အခုလန်ဒန်မှာရောက်နေပါတယ်။လန်ဒန်ကိုမလာခင်ဆော်ဒီအာရေဗျမှာကျင်းပတဲ့အာရဗ်ပင်လယ်ကွေ့နိုင်ငံများပူးပေါင်းဆောင်ရွက်ရေးကောင်စီထိပ်သီးအစည်းအဝေးကိုတောက်ရောက်ခဲ့တာဖြစ်ပါတယ်။စီးရီးယားပြဿနာကိုငြင်းချမ်းစွာဖြေရှာဖို့အတွက်အကောင်ဆုံးနည်းလမ်းဟာပြစ်ခတ်ရစေးပဲဖြစ်တယ်လို့နေတိုးတပ်ဖွဲ့ကထိတ်တန့်အရာရှိကြီးကပြောဆိုနေချိန်မှာပဲရုရှားကနောက်ထပ်တပ်သားတွေနဲ့စစ်ပစ္စည်းတွေကိုစီးရီးယားစီကိုပြန်ပြီးပို့နေတာတွေ့ရတယ်ဆိုတဲ့သတင်းတွေကြောင့်အမေရိကန်ပြည်ထောင်စုကစိုးရင်စိတ်ပူကြောင်းပြောပါတယ်။ပါကစ္စတန်ရဲ့အရှိန်အဝါကြီးတဲ့စစ်တပ်ခေါင်းဆောင်ဗိုလ်ချုပ်ကြီးရာဟီရှရက်ကထိပ်ပန်းအရာရှိတစုကိုအကျင့်ပြတ်ချစားမှုဆဆွဲချက်တွေနဲ့ယာရုကနေထုတ်ပယ်ပြစ်ခဲ့ပါတယ်
။တရင်ချင်းချုပ်ကိုဒေါက်ခင်မျိုးသက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီမနက်စီစဉ်ထုတ်လုပ်ရမှုကမိုင်းအင်ဂျင်နီယာဖြစ်ပြီးတော့အင်ဂျင်နီယာကတော့ရှိုဂန်ချောင်းဖြစ်ပါတယ်။ကျွန်မကတော့နနာချက်ပါရှင်။ VOA အမေရိကန်တမနက်ဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။ညနေဘက်6နာရီခွဲမှာထုတ်လွှင့်မဲ့အစီအစဉ်ကိုတော့လိုင်းနိုမီတာ16 19နဲ့25တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်။ VOA ကိုနားဆင်ကြကြတဲ့အတွက်သောတာရှင်တွေအားလုံးကို VOA ကအထူးပဲကျေးဇူးတင်ရှိပါတယ်ရှင်။
This program has come to you from the Voice of America,
Washington.